ဒီနေ့တက္ကရာ2008ခုနှစ်နဝင်ဘာလ29ရက်နေ့စနေနေ့မှာအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်လော့စ်အိန်ဂျလိစ်ဇူဇာမြို့တောင်တရာရာမဗြဟ္မဝိဟာရအကြောင်းတိုင်းမှာကျင်းပပြုလုပ်အပ်တဲ့မောဂဝိပဿနာတရားစခန်းပွဲမှာနေ့လည်ခင်ကျေးဇူးပြုနေကြဖြစ်တဲ့ပဋိစ္စသမုပ္ပါဒ်တရားတော်များဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်။ဒီတော့ပဋိစ္စသမုပ္ပါဒ်တရားတော်ကိုအပြီးပြီးမိမိတို့ရဲ့လက်ဝမ်းမှာရှိတဲ့စာရွက်ထဲမှာပါတဲ့စပိုင်းကလေးတွေကိုကြည့်ပြီးတော့ဓမ္မမောရင်လည်းပဲဒီပိတ်ကားကြီးမှာစပိုင်းကြီးပြထားပါတယ်။အဲ့ဒီပေကားကြီးမှာပါတဲ့စပိုင်းကြီးကိုကြည့်ပြီးတော့နိုင်ကြရမှာဖြစ်ပါတယ်ဒီတော့စပိုင်းကြီးမှာအကွက်ဗနကွက်ပြထားတယ်လဲဆိုရင်၄ကွက်ရှိတယ်နံပါတ်၁အကွက်ကိုဗာတိစ္ဆာလို့ပြထားတယ်လဲဆိုရင်သတ္တမုရိယတိစ္ဆာလို့ပြထားတယ်ဒီနံပါတ်၄ခွဲ့ကသမုရိယသစ္စာဘသူတွေလဲမေးရဝိဇ္ဇာနဲ့သင်္ခါရနောက်တစ်ခါနံပါတ်၄ခွဲ့ကဒုက္ခသစ္စာတဲ့နော်ဒုက္ခသစ္စာဘသူတွေလဲမေးရဝิญညာယုတ်တလယရဏသတ္တဝေရဏနံပါတ်၃အခွဲ့ကတော့သမုရိယသစ္စာဘသူတွေလဲမေးရတဏယေဥပါဒံယေကာမဘဝယေနံပါတ်၄ခွဲ့ကတော့ဒုက္ခသစ္စာဘယ်သူတွေလဲမေးတော့ဇာတိနဲ့သရမရဏဒီလိုရှိပါတယ်အဲဒီမှာနံပါတ်၄ခွဲ့အဝိဇ္ဇာသင်္ခါရဟာအဝိဇ္ဇာကကိလေသာသင်္ခါရကကံအဝိဇ္ဇာကကိလေသာသင်္ခါရကကံစဝိုင်းထိတ်မှာဒီစလုံးလေးရေးထားတာတွေ့ရပါလိမ့်မယ်အဝိဇ္ဇာဆိုတဲ့စလုံးလေးရဲ့ထိတ်မှာဘယ်လိုရေးထားလဲကိလေသာဝလို့ရေးထားတယ်။ကံသင်္ခါရဆိုတဲ့စလုံးလေးရဲ့ထိတ်မှာဘယ်လိုရေးထားလဲကမ္မဝလို့ရေးထားတာကံပေါ့နော်။အဝိဇ္ဇာကကိလေသာသင်္ခါရကကံ။ပြန်တော့ကနံပါတ်၃ခွဲ့ကြည့်လိုက်ပြန်တော့လည်းပဲတဏှာယဥပါဒယကမ္မဘဝယ။အဲ့ဒီတရား၃မျိုးထဲမှာတဏှာနဲ့ဥပါဒံကကျောကလေးဆွဲပြထားတယ်အဝိဇ္ဇာနဲ့အတူတူပါပဲတဲ့အဝိဇ္ဇာနဲ့အတူတူပဲဆိုတော့တို့သည်ကိလေသာပဲဖြစ်ရမှာပေါ့နော်အဲ့ဒါတဏှာကလည်းကိလေသာဥပါဒံဥပါဒံဆိုတာဘယ်လိုလဲလို့မေးတော့တဏှာနဲ့ဒိဋ္ဌိတဏှာနဲ့ဒိဋ္ဌိဆိုတာတဏှာကဘာပိသဆိုတော့ဒိဋ္ဌိပဲပြောကြပါစို့အဲ့ဒါတဏှာနဲ့ဒိဋ္ဌိသည်ကိလေသာတရားအကမ္မဘဝဆိုတာကလည်းပဲသူနဲ့သင်္ခါရနဲ့ကျိုးကလေးနဲ့ဆွဲပြီးတော့ပြထားတယ်အတူတူပဲလို့ပြထားတယ်အတူတူပဲလို့ပြထားတဲ့အတွက်ဘာလဲလို့မေးတော့ကံလို့ခေါ်တယ်ပြီးတော့ကံကနှစ်ပါးသင်္ခါရကကိလေသာက၃ပါးကိလေသာ၃ပါးကဘယ်လိုတွေလဲအဝိဇ္ဇာရဲ့တဏှာရဲ့ဥပါဒံရဲ့ကံကဘယ်လိုတွေပါလဲသင်္ခါရနဲ့ကမ္မဘဝဟုတ်ပြီအဲ့တော့ကိလေသာတရားတွေဗာတိစ္ဆာလည်းမေးရင်သမုဒိယသစ္စာကိလေသာတရားကသမုဒိယသစ္စာဖြစ်တဲ့အတွက်ကံကလည်းဗာတိစ္ဆာဖြစ်မှာလေသူလည်းသမုဒိယသစ္စာသမုဒိယသစ္စာဆိုတာသစ္စာတရားကအမှန်တရားသမုဒိယဆိုတာကဒုက္ခကိုဖြစ်စေတဲ့သဘောဒုက္ခကိုဖြစ်စေတာသည်သမုဒိယဒုက္ခကိုဖြစ်စေတာသည်သမုဒိယသစ္စာကအမှန်ဒါကိုပေါင်းလိုက်တော့ဒုက္ခကိုဖြစ်စေတဲ့အမှန်ဟုတ်ပြီအဲ့ဒါသမုဒိယသစ္စာဆိုတဲ့တရားသည်ဘာကိုပြုလုပ်ပေးတတ်လဲဘာကိုဖြစ်စေတတ်တယ်လဲဒုက္ခကိုပြုလုပ်ပေးတတ်တယ်ဒုက္ခကိုဖြစ်စေတတ်တယ်ဒါသမုဒိယသစ္စာပဲအဲ့ဒါဒုက္ခကိုဖြစ်စေတတ်တဲ့တရားအလုံးဘယ်နှပါးရှိတယ်လဲမရင်၅ပါးရှိတယ်အဲ့ဒီ၅ပါးကဝိဇ္ဇာရဲ့သင်္ခါရရဲ့တဏှာရဲ့ဥပါဒံရဲ့ကမ္မဘဝရအားလုံးပေါ်လိုက်တော့၅ပါး။အဲဒီ၅ပါးထဲမှာသင်္ခါရနဲ့ကမ္မဘဝကတော့တရားကိုကောက်လိုက်ရင်စေတနာကိုကောက်တယ်။စေတနာကြီးတူနေတဲ့အတွက်အတူတူလို့ပဲသဘောထားလိုက်နော်။ အဲ့မသိတဲ့ပုဂ္ဂိုလ်တွေအတွက်အချင်းချင်းအဓိပ္ပာယ်လေးပြောပြမယ်ဆိုရင်အဝိဇ္ဇာကမသိတဲ့သဘောဘာမသိတာလဲသစ္စာမသိတဲ့သဘောဘာသစ္စာကိုအဓိကမသိတာလဲဒုက္ခသစ္စာကိုအဓိကမသိတာအဝိဇ္ဇာကဒုက္ခသစ္စာကိုမသိဘူးဒုက္ခသစ္စာကိုမသိတော့တဏှာကလိုချင်တယ်ဥပါဒံကဆွဲလန်းတယ်မသိတော့လိုချင်တယ်လိုချင်တော့ဆွဲလန်းတဲ့ဘောမသိတာကဘယ်လိုပါလဲအဝိဇ္ဇာလူကျင်တာကတဏှာဆွဲလန်းတာကဥပါဒံမသိတာကအဝိဇ္ဇာလူကျင်တာကဆွဲလန်းတာကအဲဒီလူကျင်တာကလေးကိုမရရအောင်အားထုတ်တာကကာမဘဝနဲ့သင်္ခါရဘယ်လိုလဲဘယ်လိုပါလဲမရရအောင်အားထုတ်อยู่တယ်ဘာဖြစ်လို့အားထုတ်တာလဲဆွဲလန်းလို့ပေါ့ဆွဲလန်းလို့ဒါမရရင်မဖြစ်ဘူးလေမရရင်မဖြစ်ဘူးဆိုတဲ့အဓိပ္ပာယ်လေးကဥပါဒ။အဲသာမန်လိုချင်တဲ့သဘောကလေးကတဏှာ။ဘာကိုလိုချင်တာလဲမေးတော့။ဘာကိုလိုချင်တာလဲမေးရင်နော်။တဏှာနဲ့ตาရာလို့ရတာလေးတွေသိလိုချင်တာပေါ့။တဏှာနဲ့ตาရာလို့ရတာလေးတွေသိလိုချင်တယ်။အဲ့ဒါလေးတွေကအစင်းတန်တန်ရတာဒုတိယဇာတ်၊ဇန်တိဇာတ်ဆိုတဲ့အာယုံ6ပါးအဲ့ဒါကိုသူလိုချင်တယ်အဲ့ဒီကိုလိုချင်တော့အဲ့ဒီအာယုံ6ပါးသည်သစ္စာနေနဲ့ပြောတော့ဗာသစ္စာလည်းမင်းရင်ဒုက္ခသစ္စာအာယုံ6ပါးသည်ဗာလေဒီလိုဆိုတော့ဒုက္ခသစ္စာဆိုတော့ဒုက္ခသစ္စာဆိုတဲ့စကားကိုဘယ်ကွက်မှာပြထားလဲနံပါတ်2ကွက်မှာပြထားတယ်နံပါတ်2ကွက်မှာပြထားတော့နံပါတ်2ကွက်တရားတွေကဘယ်လိုတွေတော့ဝိညာဉ်နာယုတ်သလာယရဏသတ္တဝေရဏဟုတ်ပြီအရိတရား၅ပါးသည်ဒုက္ခသစ္စာတရားအရိဒုက္ခသစ္စာတရားကိုတဲ့တဏှာကလိုချင်ပါတယ်တဲ့ဟုတ်ရလားတဏှာကလိုချင်တဲ့ဘာကိုလိုချင်လဲအရိဒုက္ခသစ္စာတရားလေးကိုလိုချင်တာဘယ်လိုတွေလဲမေးတော့ဝိညာဉ်နာယုတ်သလာယရဏသတ္တဝေရဏအရိတရား၅မျိုးသည်ပင်လည်းအခုနပြောခဲ့တဲ့အစင်းအတန်အနံတရားသာပြည့်စုံရာကျန်သေးစရာဒါရောမလားအဲ့တော့အစင်းကိုလည်းလိုချင်တယ်အတန်ကိုလည်းလိုချင်တယ်အနံရသာပြည့်စုံရာကျန်သေးစရာလည်းလိုချင်တယ်ဒါကအယုံ6ပါးဒါဒီမဲလားဆိုတော့မဟုတ်သေးဘူးလေကျန်ပါသေးတယ်အခန္ဓာ6ပါး ద్వార 6ပါးဖြစ်တဲ့မျက်စိအကြည်နားကြည်နှာခေါင်းကြည်လျှာကြည်ကိုယ်ကြည်စိတ်အဲ့ဒါကလေးတွေကသူကမตายဘူးလားตายရလားตายရတယ်ตายရတာလည်းကနာပဲနော်မျက်စိအကြည့်နားအကြည့်နှာခေါင်းအကြည့်လျှာအကြည့်ကိုယ်အကြည့်စိတ်အဲ့ဒါတွေကိုလည်းသူကตายရလိုက်တာပဲအစင်းအတန်အနံ့ရတာဒိဋ္ဌိစရာကြံဒိဋ္ဌိစရာကလေးတွေကိုလည်းပဲตายရလိုက်တာပဲဒါရင်လားပြည့်စုံပြီလားမပြည့်စုံသေးပါဘူးတဲ့အဲ့ဒီဒွါရနဲ့အဲ့ဒီအာယုံနဲ့တိုက်တဲ့အခါကျတော့အပွင့်ချက်ကလေးတွေပေါ်တယ်ဘယ်သူတွေလဲမေးရင်မြင်စေ၊ကြားစေ၊နားစေ၊စားစေ၊ကြားနာကောင်းစေ၊တွေ့တော်စေအဲ့ဒါကိုလည်းလိုချင်လိုက်တာပဲတဲ့။တာညာလိုက်တာပဲတဲ့နော်။ပရိသတ်သမုပ္ပါဇဝိုင်းစာရင်မှကြည့်ရင်တော့ဒါနံပါတ်1စာမျက်နှာမှာရှိပါတယ်။ဇဝိုင်းကြီးတန်းမှာကြည့်ရင်နံပါတ်1အကွက်ထဲမှာရှိတယ်နော်။နံပါတ်1အကွက်ထဲမှာနံပါတ်1အကွက်ထဲမှာရှိတယ်ဆိုတော့ဘုန်းကြီးဒီစကလုံးတွေအကုန်လုံးပါသလားပြီးတော့အကုန်လုံးတော့မပါဘူးပေါ့လေ။ဘာကိုရှင်းခံပြီးတော့ပြောတယ်လဲမေးရင်အဲ့ဒီအလယ်ကောင်းမှာသလာယရဏသရာတွေ့ပါလိမ့်မယ်ဘယ်လိုတွေ့လဲသလာယရဏသရာကဘယ်လိုတွေ့တော့မျက်စိအကြည့်နားကြည့်နှာခေါင်းကြည့်လျှာကြည့်ကိုယ်ကြည့်စိတ်ဟုတ်ပြီအဲဒီသလာယရဏသရာခန္ဓာတွေရှိတော့အတိုက်အတတွေလာပြီးတော့မတိုက်ဘူးလားတိုက်လားအဲဒီတိုက်တတွေကဘယ်ထဲမှာရှိလဲဆိုတော့ရုပ်ဆိုတဲ့သကလုံးထဲမှာရှိတယ်နာရုပ်ဆိုတဲ့ထဲမှာရုပ်ဆိုတဲ့သကလုံးထဲမှာရှိတယ်ဘယ်သူတွေလဲမေးရင်အစင်အတန်အနံအရသာတွေ့ရစရာကြံတွေ့စရာအဲ့ဒီလိုအာယုံနဲ့ဓာရတိုက်တော့ဘလူတွေပေါ်လဲဝิญဉ်ဆိုတဲ့စိတ်တွေပေါ်လဲအဲ့ဒီတရားကလေးကလည်းပဲနံပါတ်1ကိုလည်းမှကြည့်ရင်ဘယ်စကလုံးနဲ့ပုံစံပြုပြီးတော့ပြောတာလဲဝิญဉ်ဟုတ်တယ်မလားဘယ်စကလုံးကိုကြည့်ပြောတာလဲဝิญဉ်ဝิญဉ်တဲ့စကလုံးကိုကြည့်ပြီးတော့ဝิญဉ်တဲ့ကစိတ်ပါစိတ်တွေလည်းမင်းရင်စိတ်ကြားစိတ်နာစိတ်စားစိတ်ညာနာကောင်းစိတ်တွေ့တော်စိတ်အားလုံးပေါ်လိုက်တဲ့18ပါပရမ6ပါးရဲ့ကိုစားစကလုံးလေးကဘယ်လိုတယ်လဲသလာယရဏဒုတိယ6ပါးရဲ့ကိုစားစကလုံးလေးကဘယ်လိုတယ်လဲယုတ် တရား6ပါးရဲ့ကိုယ်စားစကလုံးလေးကဘယ်လိုလဲဝိညာဉ်ဩဝိညာဉ်နဲ့ယုတ်သလိုက်ရဏကိုကြည့်ပြီးတော့အကျဉ်းချလိုက်တော့ဘာတွေတွေ့တော့အခန္ဓာ6ပါးမျက်စိအကြည့်နားကြည့်နှာခေါင်းကြည့်လျှာကြည့်ကိုယ်ကြည့်စိတ်နောက်တကတိုက်တာ6ပါးအစင်အသံအနံအရသာတွေးသိစရာကြံသိစရာနောက်တကပွင့်တာ6ပါးမြင်စေ၊ကြားစေ၊နားစေ၊စားစေ၊ကြံတာကောင်းစေ၊သိတော်စေ။အဲဒီအခန္ဓာရဲ့တိုင်းတရဲ့ပွင့်တရဲ့သုံးပါးပေါင်းတာကိုတဲ့နော်။ဖတ်တာလို့ခေါ်တယ်။အဲဒီဖတ်တာကလေးကလည်းပဲဘယ်နည်းအားဘယ်စကားလုံးကကိုစားပြီးပြောရတာလဲ။ဖတ်သော။ဟုတ်တယ်မလား။ဖတ်သောဆိုတဲ့စကားလုံးလေးကနေပြီးတော့မြင်စေဖတ်တာ၊ကြားစေဖတ်တာ၊နားစေဖတ်တာ၊စားစေဖတ်တာ၊ကြံတာကောင်းစေဖတ်တာ၊သိတော်စေဖတ်တာဟော။သတ္တဗဏမျိုးလဲ6မျိုးဘယ်လိုတွေပါလိပြောပါအောင်မြင်စေဖတ်တာကြားစေဖတ်တာနားစေဖတ်တာစားစေဖတ်တာညာနာကောင်းစေဖတ်တာပြီးတော်စေဖတ်တာသတ္တဗဏမျိုးလဲအဲဒီ6မျိုးကိုပဲသကလုံးလေးကကိုစားပြုပြီးတော့ပြောရတာလဲဖတ်တော်ဘယ်လိုပါလဲဖတ်တော်ဟလာဖတ်တော်အဲဒီလိုဖတ်တာတရားကလေးကတွေ့ထိတဲ့သဘောအဲဒီလိုဖတ်တာကဒုတိယပြည့်ပြီဆိုရင်တဲ့ခံစားမှုလေးတွေပေါ်လာပါတယ်တဲ့နော်မျက်စိကနေပြီးတော့အစင်ကလေးကိုမြင်တယ်မျက်စိပေါ်တယ်ပေါ်တဲ့အခါမှာအစင်ကလေးနဲ့ပတ်သက်ပြီးတော့ခံစားတယ်အော်ကြည့်လို့ကောင်းလိုက်တာအော်ကြည့်လို့မကောင်းဘူးမြင်တော့ကသတိမထားမိဘူးဘယ်ကြမှာသတိထားမိလဲကောင်းတယ်မကောင်းဘူးဆိုတော့ဖတ်တာကြမှာသတိထားမိတာအဲကောင်းတယ်မကောင်းဘူးဆိုတော့ဝေဒနာကြမှာသတိထားမိတာဟုတ်တယ်မလားမြင်လိုက်တာကမြင်စကလေးပါပဲလို့သတိမထားမိဘူးဒါပေမဲ့မြင်လိုက်တဲ့အခါကျတော့ဩသူကတော့ကြည့်လို့ကောင်းတယ်သူကတော့ကြည့်လို့မကောင်းဘူးသူကတော့တတ်တတ်ရရပဲသူကတော့ဖော်ရဖာရပဲအာသူကတော့ခင်စရာကောင်းတယ်သူကတော့မုန်းစရာကောင်းတယ်အဲဒီလိုမျိုးမျိုးခွဲခြားပြီးတော့သိလိုက်တာကိုဝေဒနာလို့ခေါ်တယ်သဘောပေါက်တယ်နော်အဲဒီလိုမျိုးမျိုးခွဲခြားပြီးတော့သိတဲ့အဖြစ်ကလေးကျတော့သတိထားမိသွားပြီကိုယ်နဲ့လမ်းမတွေ့တယ်ဆိုရင်ဟောသူကဒီနေ့ကြည့်လို့ကောင်းလိုက်တာအာသူကတော့ဒီနေ့ကြည့်လို့မကောင်းဘူးသူပြောတဲ့စကားကလေးတွေကဟာငါနာတယ်မှဆင်ပြေလိုက်တာသူပြောတဲ့စကားကလေးတွေကတော့ဟာငါနာတယ်မှကိုလို့ကမ်းလာမယ်စသဖြင့်ပေါ့နော်အဲ့ဒါလေးတွေအမျိုးမျိုးခွဲခြားပြီးတော့သိလိုက်တာကဝေဒနာဒီတော့ဝေဒနာမှာထင်ရှားသွားတာပေါ့ဟုတ်တယ်မလားမြင်လိုက်တိုင်းမြင်လိုက်တိုင်းဘယ်မှာထင်ရှားသွားလဲဝေဒနာကြားလိုက်တိုင်းကြားလိုက်တိုင်းဘယ်မှာထင်ရှားသွားလဲနာလိုက်တိုင်းနာလိုက်တိုင်းဝေဒနာစားတိုင်းစားတိုင်းမှာလည်းဝေဒနာခြေတွေ့တိုင်းခြေတွေ့တိုင်းမှာလည်းဝေဒနာမှာထင်ရှားသွားတာပဲတွေ့တိုင်းတွေ့တိုင်းမှာလည်းကဘာထင်ရှားသွားတော့ဝေဒနာမှာပဲထင်ရှားသွားတာပဲနော်ဝေဒနာမှာပဲထင်ရှားသွားတာပဲဟောထိုင်လိုက်တဲ့အခါကျတော့ထိုင်လိုက်တဲ့အခါမှာကာယကြည်တဲ့ဓာတ်မိကြမင်းနဲ့တွေ့တယ်အဲဒီလိုတွေ့တဲ့အခါမှာအောက်ကညီညီညာညာချောချောမိုးမေဆိုရင်ဟောထိုင်လို့ကောင်းလိုက်တာထိုင်လို့ကောင်းလိုက်တာဆိုတော့ဘုရားကပြောတာလေဝေဒနာကပြောတာ။ဩဒီကျမ်းမြင်လေးကတော့ထိုင်လို့မကောင်းဘူး။အောက်ကစလုံးနော်ခလုံးခလုံးနဲ့ထိုင်လို့မကောင်းပါဘူးဆိုတော့အဲဒီလိုထိုင်လို့မကောင်းဘူးပြောတာလေဘုရားပြောတာလေဝေဒနာကပြောတာပဲ။ဒါကြောင့်မလို့ဝေဒနာမှာထင်ရှားတယ်။ဒါကြောင့်ပရိသတ်သမုပ္ပါဒ်ဆွဲဆောင်ရဲ့နံပါတ်2အကွက်မှာတရားတွေမျိုးမျိုးဘလောက်ပဲပြောပြောဘယ်စကလုံးကိုနောက်ဆုံးထားပြောတာလဲဝေဒနာကိုနောက်ဆုံးထားပြောတာဒါအိမ့်ပဲရှိတယ်ဟုတ်တယ်မလားဝေဒနာမှာထင်ရှားလို့ဝေဒနာဆိုတဲ့သက္ကလောကိုနောက်ဆုံးထားပြီးတော့ပြောတာအဲဒီတော့ဖတ်တာပြီးတော့ဝေဒနာမှာလည်းပဲဝေဒနာကဘယ်လိုမျိုးရှိတယ်လဲဆိုရင်ဝေဒနာက3မျိုးအဲဒီ3မျိုးကိုဘယ်နှမျိုးနဲ့ပွားယူမလဲ6မျိုးနဲ့ပွားယူဟုတ်တယ်မလားနံပါတ်1ကမြင်တဲ့အစင်းပေါ်မှာဖြစ်တဲ့ဝေဒနာအစင်းကိုခံစားတဲ့ဝေဒနာဒုတိယကဘာလဲအပန်းကိုခံစားတဲ့ဝေဒနာတတိယကအနံ့ကိုခံစားတဲ့ဝေဒနာသရုတ်ကဘုရားသာကိုခံစားတဲ့ဝေဒနာပြစ္စမကသွေးရည်စရာကိုခံစားတဲ့ဝေဒနာနောက်ဆုံးကသွေးတော်စရာကိုခံစားတဲ့ဝေဒနာဝေဒနာ6မျိုးကောင်းတယ်ဆိုတာကဒုက္ခဝေဒနာမကောင်းမှုဆိုတာကဒုက္ခဝေဒနာအလဲလဲသဘောလေးကဘုပ္ပခာဝေဒနာအဲဒီဝေဒနာမှာထင်ရှားသွားတာပဲအဲဒီတော့ဘုန်းကြီးတို့ပရိသတ်တွေဘုန်းကြီးဘာပြောကျင်တာလဲလို့ဆိုတော့ရသဗျာကပြောတယ်မင်းတို့ဘယ်ဘဝရောက်ရောက်ကွာတဲ့ဘဝတစ်ခုကိုပရိသတ်သမုပ္ပါဒ်ဤနဲ့အချင်းချုပ်ကြည့်လိုက်ရင် ဝိညာဏယောသလရဏဖသဝေဒနာ၅မျိုးပဲရှိတယ်လို့ဘုရားကပြောထားတယ်ဟုတ်သလားမဟုတ်ဘူးလားပြန်ပြီးတော့စစ်ဆေးကြည့်လိုက်နော်လူဘဝရောက်လာခဲ့ပြီဘုန်းကြီးပရိသတ်တွေဒီနေ့လူတွေဖြစ်နေပြီအဲဒီလိုဖြစ်တဲ့ဘဝကလေးမှာနေစဉ်နေစဉ်မျက်လုံးဖွင့်တဲ့အချိန်ကနေစပြီးတော့ဘုရားမျက်လုံးပိတ်တဲ့အချိန်အထိဒီနေ့ဒီနေ့မျက်စိနဲ့အဆင်းနဲ့တိုက်တဲ့မြင်စိတ်ပေါ်တယ်သတ္တဖြစ်တယ်ဝေဒနာခံစားတယ်ဟုတ်ရဲ့လားနားနဲ့မှန်နဲ့တိုက်တယ်ကြားစိတ်ပေါ်တယ်ဖတ်တာဖြစ်တယ်ဝေဒနာခံစားတယ်နှာခေါင်းနဲ့နားနဲ့တိုက်တယ်နှာစိတ်ပေါ်တယ်ဖတ်တာဖြစ်တယ်ဝေဒနာခံစားတယ်ပြန်နဲ့ရတာနဲ့တိုက်တယ်စားစိတ်ပေါ်တယ်ဖတ်တာဖြစ်တယ်ဝေဒနာခံစားတယ်ကာယကြည်တဲ့နဲ့သွေးရည်ကြတဲ့တိုက်တယ်ဈာနာကောင်းစိတ်ပေါ်တယ်ဝရဏခံစားတယ်မနောဆိုရဲဘုံရင်နဲ့တွေးတော်စရာနဲ့တိုက်တယ်တွေးတော်စိတ်ပေါ်တယ်ဝရဏခံစားတယ်အဲ့တော့ကိုပဲဘုန်းကြီးတို့ပြိဿတွေကဘယ်လိုပြောနေလဲဘဝတစ်ခုလို့ပြောနေကြတာဟုတ်တယ်မလားအခုပြောတဲ့တရားတွေကလွဲရင်ကျန်တဲ့တရားတွေဟာသိမထင်ရှားဘူးဒီနေ့ဒီနေ့အပြင်ဝဲထွက်သွားလိုက်တယ်မြင်းနဲ့နောက်ဆုံးကြတော့ခံစားတယ်ကောင်းတယ်လို့သတ်မှတ်လာတယ်မကောင်းဘူးလို့သတ်မှတ်လာတယ်နောက်တစ်ခါတရားနဲ့တရားတွေ့တယ်စကားပြောတယ်ကြားတယ်နားထောင်တယ်ကောင်းတယ်လို့သတ်မှတ်လာတယ်မကောင်းဘူးလို့သတ်မှတ်လာတယ်နားလည်းစားတယ်တွေ့တယ်တွေ့တယ်ဘာတွေတွေ့တော့မြင်လည်းရတဲ့ဆင်းတဲ့ပတ်သက်လို့တွေ့တယ်ကြားလည်းရတဲ့တာနဲ့ပတ်သက်လို့တွေ့တယ်နားလည်းရတဲ့အနံ့နဲ့ပတ်သက်လို့တွေ့တယ်စားလည်းရတဲ့အရာတာနဲ့ပတ်သက်လို့တွေ့တယ်ခြေတွေ့စရာနဲ့ပတ်သက်လို့တွေ့တယ်တွေးစရာနဲ့ပတ်သက်တဲ့ကြံတွေးစရာကလေးတွေကိုတွေ့တယ်ဒါတွေပဲအဲ့ဒါတွေကိုပဲဘဝတစ်ခုလို့ပြောနေကြတာပဲဒီတော့ဘဝရဲ့အသေးပင်ကဘာလဲလို့မေးရင်ဘယ်လိုပြောမလဲလူဝါကြီးရောက်လာတာလူဝါကြီးရောက်လာကြပြီဘဝရဲ့အသေးပင်ကဘာလဲဆိုရင်မြင်တိုင်းမြင်တိုင်းမြင်ပြီးတော့ခံစားတယ်ကြားတိုင်းကြားတိုင်းကြားပြီးတော့ခံစားတယ်နားတိုင်းနားတိုင်းနားပြီးတော့ခံစားတယ်စားတိုင်းစားတိုင်းစားပြီးတော့ခံစားတယ်တွေးထိတိုင်းတွေးထိတိုင်းတွေးထိပြီးတော့ခံစားတယ်တွေးတိုင်းတွေးတိုင်းတွေးပြီးတော့ခံစားတယ်အဲဒီလို6မျိုးနဲ့နေတာကိုဘဝတစ်ခုလို့ခေါ်တာပဲစဉ်းစားကြည့်လေကျန်တာတွေပါရှိတော့အားမရှိဘူးဒါကြောင့်မြတ်စွာဘုရားကချုပ်ပြီးတော့ပြောလိုက်တာနော်ဓာရ6ပါးခန္ဓာ6ပါးကတော့ဟေးတဲ့သာလာရဲ့နားတဲ့အတိုင်းဓာ6ပါးကဘယ်လိုလဲနာယုတ်တဲ့အပွင့်ဓာ6ပါးကဘယ်လိုလဲဝိညာဉ်နဲ့သတ္တရော၃ပါးထိပြတာကဘယ်လိုလဲသံသရတဲ့သံသရကဘယ်လိုလဲဝေဒနာတဲ့အားလုံးပေါ်လိုက်တော့ဗာလဲဝိညာဉ်နာယုတ်သတ္တရဏသတ္တဝေဒနာအဲ့ဒါကိုပဲဘဝတစ်ခုလို့ပြောလိုက်တာလူဖြစ်လေတာပဲနတ်ဖြစ်လေတာပဲခွေးရည်ကြတဲ့ငါတွေဖြစ်လေသတို့တွေမှာဗာလေရှိတယ်ဒီ၆ပါးပဲရှိတာပဲဒီ၅ပါးပဲရှိတာပဲဟုတ်တယ်မလားလူဖြစ်တော့လေဒီ၅ပါးနဲ့နေနေကြတာနတ်ဖြစ်တော့လေဘာတွေထိုးပြီးတော့သတို့ရဲ့တဏ္ဍာမှာဘာတွေများထိုးပြီးတော့ဖြစ်တယ်လို့မမေးနဲ့ဒီ၅ပါးပဲနော်ဒီ၅ပါးပဲခွေးရည်ကြတဲ့ငါတွေဖြစ်တော့လေသတို့မှာဘာတွေထိုးသွားတယ်မမေးနဲ့ဒီ၅ပါးပဲအဲဒါကြောင့်အဲ့ဒီ၅ပါးဒီပါလေဘဝတစ်ခုအဲ့ဒီဘဝတစ်ခုကိုသာယာနဲ့တက်မဲ့နဲ့နှိမ့်တဲ့ကဘလူကသာယာနေတာလဲတဏ္ဍာကိုယ်ဘဝကလေးနဲ့ကိုရတာသမျှရှင်းနေတာကဘလူတော့ဒါလဲတဏ္ဍာပဲဟုတ်တယ်မလားကိုယ်ဘဝကလေးကိုရှင်းနေတာလဲတဏ္ဍာပဲသာယာတာလဲတဏ္ဍာပဲသာကိုယ်ဘဝကလေးကိုသာတွေ့တာနေတဲ့ဆိုတာလဲတဏ္ဍာပဲကိုယ်ဘဝကလေးကိုမြန်နိုးနေတဲ့ဆိုတာလဲတဏ္ဍာပဲသာကိုယ်ဘဝကလေးကိုလုံမကြလို့ဒီတဲ့ကောင်းတဲ့ဘဝတောင်းတတယ်ဆိုတာလဲတဏ္ဍာပဲဒီတဏ္ဍာရဲ့ဘောင်ထဲမှာပဲရှိတယ်ဟုတ်ပြီဒီလိုဆိုတော့သာယာရာတိတဏ္ဍလိုချင်တာတိတဏ္ဍမြန်လို့တာတိတဏ္ဍဘာကိုသာယာရာလဲဘာကိုလိုချင်တာလဲဘာကိုဆွမ်းနတာလဲဒီခန္ဓာ၅ပါးကိုလိုချင်တာဘဝတကုလူဘဝရခြင်းလဲဆိုတာလဲဒီခန္ဓာ၅ပါးလိုချင်တာပဲနတ်ဘဝလိုချင်တယ်လို့ပြောလဲပဲဒီခန္ဓာ၅ပါးပဲဟုတ်တယ်မလားဇမဘဝလိုချင်တယ်ပြောလဲဒီ၅ပါးပဲဒီတော့နမနဲ့ကောရမကြီးတဲ့တရား၅မျိုးသည်တဏ္ဍရဲ့အာယုံအပြုခံရတဲ့တရား၅မျိုးဘယ်ပြုလို့ဖြစ်နေလားဘယ်လိုပါလဲဝိညာဉ်နာယုသာလယရဏသန္တာဝေဒနာတရား၅မျိုးအဲဒီတရား၅မျိုးအတွက်ပဲဒီနေ့ဒီနေ့အပြမခံလောက်ရှားနေကြတာပဲမြင်တဲ့အာယုံအတွက်ကြားတဲ့အာယုံအတွက်နားတဲ့အာယုံအတွက်စားတဲ့အာယုံအတွက်တွေးကြည့်တဲ့အာယုံကလေးအတွက်တွေးတော့စရာအာယုံကလေးအတွက်ဒီနေ့ဒီနေ့အိမ်ရှိပြီမဲ့အိမ်မှာမနေရဘူးဘာလို့နေရလဲထွက်နေရတာပဲနော်အိမ်ရှိပြီမဲ့အိမ်မှာမနေရဘူးအိမ်မှာ24နိုင်ပြောင်းနေရတဲ့ရဲ့အိမ်မတန်ရှားတယ်။ဘယ်သွားနေလဲ။အော်ဒီအာယုံ6ပါးအတွက်အမြင်အသံအမြင်အာယုံအနအာကြာအာယုံအနအာယုံ အရသာအယောပိရိဇာအယောပိဇာအယောအရိယအယော၆ပါးလိုက်ပြီးရှားပွင့်နေကြတာဘုန်းတော်ပရိသတ်တွေနော်ဒီနေ့ဒီနေ့နားနေရတဲ့လူကိုမရှိဘူးဘာဖြစ်လို့ရှားပွင့်နေတော့သဘောကျလို့ပေါ့ရခြင်းလို့ပေါ့ရခြင်းတာကတဏ္ဍဘယ်လိုရခြင်းတာလဲဒီအာယုံ၆ပါးကိုရခြင်းတာဟုတ်ရဲ့လားအာယုံ၆ပါးကိုလိုချင်တဲ့အာယုံ၆ပါးကိုရခြင်းနဲ့အာယုံ၆ပါးရမှဖြစ်မယ်အာယုံ၆ပါးနဲ့နေရမှရှင်တတ်မယ်ဒါကြောင့်မို့လဲရှာနေကြတယ်။ဒါနဲ့ရှာလဲတဏှာနဲ့ရှာနေတာပေါ့။ကောင်းပြီဒီလိုဆိုလို့ရှိရင်တဏှာတဏှာအတဏှာကလိုချင်တဲ့သားရတဲ့ဓမ္မတဲ့နှစ်သက်တဲ့သားဘလို့ကိုသားရတယ်လဲပြီးတော့ဒီအာယုံ၆ပါးကိုသားရနေကြတာ။အဲဒီအာယုံ၆ပါးကဘလို့လဲပြီးတော့ဘဝတစ်ခုပဲ။ခန္ဓာ၅ပါးဘဝတစ်ခု။အဲဒီဘဝကြီးရခြင်းနဲ့စိတ်ဒီတဏှာမရရင်မနေနိုင်ပါဘူးဆိုတာကဥပါဒံ။မရရအောင်အထုတ်တာကဓမ္မဘဝဘာလို့မလားအဲဒီအာရုံ၆ပါးကိုရကျင်တာကဘာလဲတဏမရရင်မနေပါဘူးဆိုတာကဥပါဒမရရအောင်အထုတ်ကြုံမအထုတ်တာကဓမ္မဘဝဘာဖြစ်လို့လိုချင်တာလဲဘောဟရိခန္ဓာကြီးကိုဘာဖြစ်လို့လိုချင်တာလဲပြီးတော့ခွင်းတဲ့ပြိဿတွေဘယ်လိုပြောမလဲအဲဒီအာရုံ၆ပါးကိုဘာဖြစ်လို့လိုချင်နေတာဘာလဲအရိယာယောချပါတဲ့ဟောဒီခန္ဓာ၅ပါးဝိညာဏယတ္တရဏဘာသာဝိရဏအရိတရား၅မျိုးကိုဘာဖြစ်လို့လိုချင်နေတာပါလဲ။ဘာဖြစ်လို့ခံစားနေတာပါလဲ။ဘာဖြစ်လို့တွေးကြည့်နေတာပါလဲ။ဘာဖြစ်လို့ကြည့်နေတာတော့ဘာဖြစ်လို့နားထောင်နေတာတော့ဘာဖြစ်လို့ရှုရှားနေတာတော့ဘာဖြစ်လို့စားနေတာတော့ဘာဖြစ်လို့တွေးကြည့်နေတာတော့ဘာဖြစ်လို့တွေးနေတာတော့ဆိုတော့ကောင်းနေခြင်းလို့ပေါ့။ဟုတ်လားမသိဘူး။ဟမ်။ကောင်းနေခြင်းလို့ပေါ့။ဘာလို့မလားကောင်းတယ်ဒီလိုကကောင်းတယ်ဆိုတာကဒုက္ခလားဒုက္ခလားဟမ်ဒုက္ခထင်လို့ဘောဓမ္မကြီးတွေကြည့်ပြောအောင်ဒုက္ခလို့ထင်ရင်ဘယ်လိုချင်ပါမလဲဘယ်လိုထင်လို့လိုချင်တာတော့အစိမ်းလေးတစ်ခုလိုချင်တယ်မရရအောင်ရှာတယ်မရရအောင်လိုက်ပြီးတော့ကြည့်တယ်ဘာလို့ကြည့်တော့အပင်မခံပြီးတော့ကောင်းတယ်ထင်လို့ဘောရှင်းရှင်းလေးပဲကြီးရရင်သင်ပြတဲ့ထင်တဲ့ချမ်းသာတဲ့ထင်တဲ့ဟုတ်တယ်မလားကြီးရရင်ချမ်းသာတယ်လို့ထင်တဲ့အဲဒီလိုကြီးလို့ဖြစ်ပေါ်လာတဲ့ခံစားမှုလေးကိုသဘောကျတယ်ခံစားမှုတာဘယ်လိုလဲဝေဒနာအဲဒီဝေဒနာလေးကိုသဘောကျတာကတဏ္ဍဒီလိုမလားအဲဒါကြောင့်မလို့ဘာဖြစ်လို့ကြီးနေတဲ့အချိန်ကိုခံပြီးတော့ကောင်းတယ်ထင်လို့ပေါ့ဘာဖြစ်လို့အတိုင်းလေးကိုနားထောင်နေတဲ့အချိန်ကအပင်မခံပြီးတော့ဘာဖြစ်လို့နားထောင်နေတယ်လဲကောင်းတဲ့ထင်လို့ပေါ့။ဘာဖြစ်လို့ဒီနိုင်ငံလေးရှုချနေတယ်လဲ။ကောင်းတဲ့ထင်လို့ပေါ့။ဘာဖြစ်လို့ဒီရသာလေးစားနေတယ်လဲ။ဘာဖြစ်လို့ဒီအထူးတွေကလေးတွေးထိနေတယ်လဲ။ဘာဖြစ်လို့ဒီအထူးကလေးတွေးနေတယ်လဲ။ဟုတ်တယ်ကောင်းတဲ့ထင်လို့။ကောင်းတဲ့ထင်လို့သာရတယ်။ကောင်းတဲ့ထင်လို့လိုချင်တယ်။လိုချင်တာကတဏ္ဍဆွေးနွေးတာကဥပါဒံမရရအောင်ကြိုးစားတာကကာမဘဝသိကြစဉ်းစားနော်။သိကြစဉ်းစားဘုန်းကြီးပြောခြင်းတဲ့စကားလေးဒီအချိန်ကျမှပြောတော့မှာသောသောကမဟုတ်သေးဘူးကောင်းတဲ့ထင်လို့သာရတယ်ကောင်းတဲ့ထင်လို့လိုချင်တယ်ကောင်းတဲ့ထင်လို့ဆင်းရဲတယ်ကောင်းတဲ့ထင်လို့မရရအောင်ကြိုးစားတယ်ဒီလိုမလားကောင်းတဲ့ထင်ရင်သာထင်ရမယ်အဲ့ဒီအာယုံသည်မြတ်စွာဘုရားကပြောတယ်ဒုက္ခသစ္စာပဲဘာသစ္စာလဲမြတ်စွာဘုရားကပြောတာဘာသစ္စာလဲကိုယ်ကကောင်းတယ်လို့ထင်တယ်မြတ်စွာဘုရားကကောင်းတယ်လို့ပြောတာလားမကောင်းဘူးလို့ပြောတာလားဒီလိုဆိုတော့ဘုရားပြောတာကတရားကိုထင်တာကတရားဖြစ်နေပြီဟမ်ဘုရားကဘာလို့ပြောခဲ့လဲဒုက္ခလို့ပြောခဲ့လားဒုက္ခလို့ပြောခဲ့လားကိုကဘယ်လိုထင်လဲဒုက္ခလို့ထင်တယ်ကိုမြင်ခြင်းနဲ့ပုဂ္ဂိုလ်ရဲ့စိတ်ကလေးကိုမြင်နေရရင်ဒုက္ခကိုထင်တာကလေမြတ်စွာဘုရားကဘာလဲဒုက္ခဘုရားမသာဝင်နေဖြစ်ပြီးတော့ဘုရားရဲ့သားတော်သမီးတော်တွေဖြစ်ပြီးတော့ဘုရားစကားနားမထောင်သလိုမျိုးဖြစ်နေကြလားမသိဘူးဟမ်ဘုရားကဘာပြောလဲကိုကဘယ်လိုတင်လဲဒုက္ခအတန်ကလေးတစ်ခုကြားတယ်အဲ့ဒီအတန်ကြီးဘုရားကဘာလို့ပြောလဲကိုကဘယ်လိုတင်လဲအနာကလေးတစ်ခုနာနေရှုပ်ဆိုင်တယ်ဘုရားကအရိနာကိုဘယ်လိုပြောလဲကိုကဘယ်လိုတင်လဲအရသာကလေးတခုစားတယ်ဘုရားကအဲ့ဒီရသာကိုဘယ်လိုသတ်မှတ်ထားလဲဘုရားကဘယ်လိုထင်လဲအတွေးကလေးတခုလေ အထိတွေ့ကလေးတခုတွေ့ကြည့်တယ်အဲ့ဒီအထိတွေ့ကလေးကိုဘုရားကဘယ်လိုသတ်မှတ်ထားလဲဘုရားဘယ်လိုထင်လဲတွဲကုန်ပြီပေါ့နော်ဘုရားကဒုက္ခလို့ပြောထားပါရဲ့လေကိုကဘာဖြစ်လို့ဒုက္ခလို့ထင်တော့အဲ့ဒီကြတော့မှအဓိကတရားကိုပြောလိုက်တော့မယ်အဝိဇ္ဇာကြောင့်အဝိဇ္ဇာကြောင့်အဝိဇ္ဇာရဲ့သဘောကိုပေါ်စေခြင်းလို့ခေါင်းကြီးတိုင်းဝိုင်းပြီးတော့ပြောနေတာနင်းမရဲ့ဝိဇ္ဇာရဲ့သဘောကတိတ်မပေါ်ဘူးဘာလို့မလားကိုယ်တဏ္ဍာမှာဝိဇ္ဇာမရှိဘူးလားရှိလားဒါတွေအဝိဇ္ဇာရှိလို့ဘုရားစကားနားမထောင်တာနော်ဘယ်လိုကဖောက်ရထားတာလဲဘုရားကဘယ်လိုပဲဒုက္ခလို့ပြောဖို့ကိုကဒုက္ခလို့ထင်ရလားဘယ်လိုရှိလို့တော့အဝိဇ္ဇာကြောင့်ဘုရားကဟောဒီခန္ဓာ၅ပါးကိုဗာသစ္စာလို့ပြောတာလေဒုက္ခသစ္စာလို့ကိုပြောတာလားဘာဖြစ်လို့ဒုက္ခသစ္စာပါလဲဖြည်းဖြည်းချင်းပြတ်တဲ့သဘောရှိတဲ့ဒုက္ခသစ္စာအခြင်းကလေးကလည်းဖြည်းဖြည်းချင်းပြတ်တာပဲတဲ့အတဏ္ဍာယသာဒိဋ္ဌိစရာကြံဒိဋ္ဌိစရာဘယ်တရားပဲလာလာဖြည်းဖြည်းချင်းဘာဖြစ်တတ်တော့မျက်စိစရာကြည်တာကလေးကလည်းဖြည်းဖြည်းချင်းပြတ်တာပဲနာကြည်တာနှာခေါင်းကြည်တာလျှာကြည်တာကိုယ်ကြည်တာကာယကြည်တာနော်မနောဘယ်တရားပဲကြည်ကြည်ဖြည်းဖြည်းဘာဖြစ်တတ်တော့ဒါကြောင့်ဗာသစ္စာတော့မြေစိကြားစိနာစိစားစိဇာတာကောင်းစိတိတော်စိဘာစိတ်ပဲလာလာအဲ့ဒီစိတ်တွေဖြည်းဖြည်းဘာဖြစ်တတ်တော့ဖြည်းဖြည်းဗာသစ္စာတော့သတ္တတရားကလေးကလည်းဖြည်းဖြည်းဘာဖြစ်တတ်တော့ဖြည်းဖြည်းဗာသစ္စာလေဝေဒနာဆိုတဲ့ခံစားမှုတွေကောင်းတာခံစားခံစားမကောင်းတာခံစားခံစားခံစားမှုမှန်သမျှပြီးဖြည်းဖြည်းပြည့်တာပဲဖြည်းဖြည်းဗာသစ္စာတော့နံပါတ်နှစ်အခွဲကိုမြတ်စွာဘုရားကဘယ်လိုနာမည်ပေးထားလဲဒုက္ခသစ္စာလို့နာမည်ပေးထားတယ်တွေ့လားစပိုင်းထဲမှာလေဘယ်လိုနာမည်ပေးထားလဲကိုကဘာသစ္စာလို့ထင်တော့ဒုက္ခလို့ထင်တယ်ဒုက္ခလို့ထင်လို့တဏှာဖြစ်တာပေါ့ဒုက္ခလို့ထင်ထင်လို့ဥပါဒါဖြစ်တာပေါ့ဒုက္ခလို့ထင်လို့ကမ္ဘာဘဝတွေနဲ့မရရအောင်ကြိုးစားတာပေါ့ဟုတ်တယ်မလားမြတ်စွာဘုရားကဒုက္ခလို့ပြောတယ်ကိုကဒုက္ခလို့ထင်တယ်ဒုက္ခလို့ပြောထားပါရင်လည်းဘာဖြစ်လို့ဒုက္ခလို့ထင်တယ်မေးရင်အဝိဇ္ဇာကြောင့်ဘာဖြစ်လို့ပါလဲဒီတော့ဝိဇ္ဇာကဖုံးကွယ်တယ်တဲ့အဝိဇ္ဇာဖုံးကွယ်တယ်ဆိုတာဝိဇ္ဇာဖုံးကွယ်တာပေါ်သေးသေးမှမှတ်နေအဝိဇ္ဇာဖုံးကွယ်မှုနောက်မှဘယ်လိုတွေပါလာလဲဆိုရင်တဏှာပါလာတယ်ကုမာရပါလာတယ်ကာမဘဝတေခါရတွေပါလာတယ်အဲ့ဒီတရားတွေအားလုံးဖြစ်ပေါ်လာတဲ့အခါကျတော့အဲ့ဒီတရားတွေဖြစ်လာပြီဆိုရင်အကျိုးတရားမှုအနေနဲ့ဘာဖြစ်မလဲကာမဘဝဖြစ်เสียဇာတိခန္ဓာဘယ်နှပါလဲဘာဝိဇ္ဇာရပါလဲအပေါ်ကိုကြည့်ပြန်တော့လည်းပဲသင်္ခါရပြိစင်ယဝိညာဏယသလယနာဖန္နာဝေဒနာဟောဗာသစ္စာရပါလေဒီတော့ကံသင်္ခါရကံမဲ့ပြုတ်ပြုတ်သင်္ခါရပဲပြုတ်ပြုတ်ဗာသစ္စာရဖို့လေပြုတ်သမ ्या ဗာသစ္စာရမှာလေဒီတော့ပြုတ်တာဒီဗာသစ္စာရဖို့ပြုတ်နေတာလေဒုက္ခသစ္စာရအောင်ပြုတ်နေတာမဟုတ်လို့တော့ဒီဗာသစ္စာတော့အဲသဘောရိယသစ္စာပေါ်သွားပြီနော်သမုဒိယသစ္စာနဲ့ဒုက္ခသစ္စာနားလည်ဖို့ဆိုတာဘုံညပြိဿတ်တွေနော်ကြားနေကြမလို့ဒါနားလည်နေတာသိသိချာချာနော်အတွင်းကြကြနားလည်ဖို့ကအတော်ဖြစ်တယ်ဟုတ်တယ်မလားအခုသင်္ခါရပြုလဲဘာသစ္စာရမှာလဲဒုက္ခသစ္စာရမှာပဲကမ္မဘဝပြုလဲဘာသစ္စာရမှာလဲဒုက္ခသစ္စာရာကြောင်းတရားမလို့သတို့ဒီဘာသစ္စာလဲအဲကံနဲ့သင်္ခါရကလည်းပဲသတို့ကြည့်ပြုတာလားသတို့နောက်မှာအပေါင်းဖော်တွေမရှိဘူးလားဘုသူတွေပါလေအဝိဇ္ဇာရဲ့တဏှာရဲ့ဥပါဒာရဲ့အဲဒါကြောင့်သရုပ်ကလည်းဗာသစ္စာတွေတော့ဗာပြီလို့တော့သရုပ်ကိုပြုတ်ရင်ဒုက္ခသစ္စာရတော့မယ်ဒုက္ခသစ္စာရကြောင်းလို့တွေမဟုတ်လို့သရုပ်ဒီသမုဒိယသစ္စာရလာတဲ့ခန္ဓာ၅ပါးကဒုက္ခသစ္စာတသံတရာလုံးမှာဗာသစ္စာနဲ့ဗာသစ္စာနဲ့နေခဲ့ရတာတော့သမုဒိယသစ္စာနဲ့ဒုက္ခသစ္စာဒါကြောင့်မဟုတ်ဆရာတော်ဘုရားကြီးကလင်္ကာကလေးဒီကုန်းတာတယ်လေမူလနေဗျာသစ္စာနဲ့ကိုလေးကိုအလွာအင်္ဂါ32ပါးတရားကိုများနေတဲ့နော်တဏ္ဍာရလုံးကျင်လည်လာခဲ့တာသစ္စာပရမနဲ့ကျင်လည်လာခဲ့တာလေနှစ်ပါးနဲ့ကျင်လည်လာခဲ့တာတဲ့အဲဒီနှစ်ပါးကဗာသစ္စာနဲ့ဗာသစ္စာနဲ့သမုဒိယသစ္စာနဲ့ဒုက္ခသစ္စာအဲဒီဓာရီသမုဒိယသစ္စာနဲ့ဒုက္ခသစ္စာမှာလွတ်ချက်ပါတယ်ဆိုရင်ဘုန်းကြီးပရိသတ်တွေဗာသစ္စာနဲ့ဗာသစ္စာရအောင်လုပ်ရမှာလေအဲမေဃသစ္စာနဲ့ဒီလိုရသစ္စာရအောင်လို့ဒီဇဝိုင်းထဲမှာမပါတော့ဘူးဟုတ်လားဒီဇဝိုင်းထဲမှာတကယ်လို့ဒီဇဝိုင်းထဲမှာဝင်ပြီးတော့လှဲ့လည်နေကြမယ်ဆိုရင်တဝိုင်းပြီးတဝိုင်းတဝိုင်းပြီးတဝိုင်းလှဲ့လည်နေမယ်ဆိုရင်ဘာသစ္စာလဲဘာသစ္စာလှဲ့နေရမှာလဲဒ ဒီစဝိုင်းဒီကြီးကကနေပြီးတော့ထွက်ချင်ပါလေဆိုရင်ဗာဒိသာရေရအောင်လုပ်ရပါလိမ့်မယ်။မေဃဒိသာနဲ့ဒီလောကဒိသာဒိသာက၄မျိုးရှိတယ်နော်။ဟောဒီစဝိုင်းကြီးကမှလဲနေတာဗာဒိသာတွေတော့စဝိုင်းကြီးကထွက်သွားတာဗာဒိသာတွေလဲသမုဒိယဒိသာနဲ့ဒုက္ခဒိသာ၄မျိုးရှိတဲ့အထက်မှာအကြောင်းကဗာဒိသာအကျိုးကဗာဒိသာအဲနိရောဓသစ္စာနဲ့မေဃသစ္စာနှမျိုးရှိတဲ့အထက်မှာလည်းပဲအကြောင်းကဗာဒိသာလဲမေဃသစ္စာအကျိုးတရားကမေဃသစ္စာအကြောင်းနိရောဓသစ္စာပေါ်တယ်ရေလို့တော့ဒီလိုတော့မဟုတ်ဘူးပေါ့သို့တော့နိရောဓသစ္စာရခြင်းရင်ဗာဒိသာကျိုးသားရမှာလဲမေဃသစ္စာကျိုးသားနိရောဓသစ္စာနဲ့မိမရခြင်းရင်ဗာဒိသာကျိုးသားရမှာလဲဒါကြောင့်မလို့သူ့ကိုအကြောင်းအနေနဲ့ပြောလိုက်တာဒီလိုမဟုတ်လားကဲကောင်းပြီဒါဖြင့်သန္တရာလေးဘုံတော့သိပါပြီသမုဒိယဒိသနဲ့ဒုက္ခဒိသနှစ်ပါးနဲ့သံသရာကျင်းနေနေတယ်။အဝိဇ္ဇာကမသိတာမသိတော့တဏှာကရထားတဲ့ခန္ဓာ၅ပါးကြီးကိုအကောင်းထင်ပြီးတော့လိုချင်တယ်။လိုချင်လို့လည်းအာထုတ်တယ်အာထုတ်တော့လည်းရတယ်။ရလာပြန်တော့လည်းဒီခန္ဓာ၅ပါးဒုက္ခဒိသတရားကြီးပါပဲ။တနေ့တနေ့ဘလောက်ပဲပြင်ပခံပြီးတော့အမင်းအာယုံကလေးတွေရအောင်ကြိုးစားပြင်မဲ့လို့လည်းပဲရလာတဲ့အမင်းအာယုံကလည်းဒုက္ခဒိသပါပဲ။အကြအာယုံကလေးရအောင်ဘလိုပဲကြိုးပမ်းပြင်မဲ့လို့လည်းပဲအကြအာယုံကလေးအတန်ကလေးရလာပြန်တော့လည်းဗာသစ္စာလေးတော့ဒုက္ခသစ္စာလေးပဲတဲ့အနာအာယုံရတာအာယုံတွေ့ပြီးဇာအာယုံတွေ့တော့ဇာအာယုံအာယုံမှန်တယ်ဗာသစ္စာလေးတော့ဒုက္ခသစ္စာလေးရှိပဲဆိုတော့မငင်းွေသေးဘူးလားငင်းွေသေးလားအဲ့ဒီဒုက္ခသစ္စာလေးမရအောင်ကြိုးပမ်းလာခဲ့တာလေအရင်ဘွားတွေကလည်းဘုရားဝါပြီးတော့အကျိုးမှလာခဲ့တာပဲအခုလည်းပဲလူမန်းသီရသရွယ်ကလေးကအစင်ကလေးရဖို့အတန်ကလေးရဖို့အနားရဖို့အရသာလေးရဖို့တွေ့ရစရာလေးရဖို့တွေ့ရစရာလေးရဖို့မကျိုးမှဘူးလားကျိုးမှမမောနိုင်သေးဘူးလားမောမှမသိဘူးမမောတော့ဘူးဆိုရင်တော့ဆက်ပြောစရာလည်းမလိုတော့ဘူးပေါ့ဒီတိုင်းသာကျိုးမှပြီတော့ဟုတ်လားမောပြီဆိုရင်ဆက်ပြောရမှာပေါ့သူများတော့ဟဲ့မမောနေဘူးဆိုရင်တော့သွားပြီအောင်တော့ပဲမြတ်စွာဘုရားသခင်ကိုရမြတ်ကြီးကအဲ့ဒါနဲ့ပတ်သက်တဲ့ထွက်ပေါက်ကလေးတွေရှာပေးတယ်နော်ဟောဒီသဝိုင်းကြီးထဲမှာထွက်ဖို့သန္ဒရာမှာထွက်ဖို့ထွက်ပေါက်ကလေးတွေမျိုးမျိုးရှာပေးတယ်အဲ့ဒီရှာပေးတဲ့မျိုးမျိုးသောလိလာကလေးတွေထဲမှာဘုန်းကြီးတို့ပြိသက်တွေနဲ့လည်းလားအမိဆုံးတရားကိုဘုန်းကြီးဒီနေ့ပရိသတ်သမုပ္ပါဒ်နေကြည့်ပြီးတော့ပရိသတ်သမုပ္ပါဒ်နဲ့နှွယ်ပြီးတော့ဘုန်းကြီးပြောပြမိမယ်။မြတ်စွာဘုရားကဘယ်လိုပြောတော့ဆိုရင်ဒါနသက္ကသသောပန္နဒါနပါတိယမုဒ္ဓမံဒါနဥစ္စကတမကံဒါနမောကပဒဝရံလို့ဒီကာရကလေးတွေဘုရားမြတ်စွာဘုရားဟောတာတယ်။မြန်မာလိုပြန်လိုက်မယ်ဆိုလို့ရှိရင်ခြေသားတို့တဲ့လူချင်းတန်းချင်းပေးကမ်းခြင်းဆိုတဲ့ဒါနတရားသည်တဲ့နတ်ပြည်လူပြည်နတ်ပြည်လူပြည်ဆိုတဲ့သုဂတိယောက်ျောင်းစောင်းတန်းနဲ့တွေ့ရတယ်တဲ့နံပါတ်၄ကနော်အလှူဒါနပြုလုပ်လို့ရှိရင်အလှူဒါနသည်ဘာနဲ့တွေ့တော့စောင်းတန်းနဲ့တွေ့တယ်ဘယ်သွားမယ်စောင်းတန်းလဲလူပြည်နတ်ပြည်သွားမယ်စောင်းတန်းကောင်းတဲ့ဘုံဘဝသွားမယ်ဆောင်းတန်းနဲ့တွေ့ပါတယ်တဲ့အဲ့ဒီဆောင်းတန်းတိုင်းသာသွားမယ်ဆိုရင်အဲ့ဒီဘုံရောက်ကိုရောက်ပါလိမ့်မယ်တဲ့မြတ်စွာဘုရားတခွန်ပြောခဲ့တယ်ဘာသာတော့အလိုဒါနပြုလုပ်လို့ရှိရင်ဘာနဲ့တွေ့လဲဆောင်းတန်းနဲ့တွေ့တယ်ဘယ်သွားမလို့တော့လူပြည်နတ်ပြည်သွားဖို့လူပြည်နတ်ပြည်သွားဖို့ရန်အတွက်ဆောင်းတန်းနဲ့တွေ့ပါတယ်တဲ့ဒီလိုပြောခဲ့တယ်နောက်တစ်ခါဒုတိယပြောတာဗာလဲဒါနပါဋိယမုဒ္ဓမံတဲ့ဒါနအလှူဒါနသည်တဲ့ဒုက္ခဒါနကြီးပေးကမ်းခြင်းဆိုတဲ့အလှူဒါနတရားလေးတွေပါဋိယမောဒမံဘာနဲ့မှနှိုင်းရှင်လို့မရတော့တဲ့ရိခတုံးနဲ့တွေ့ပါတယ်တဲ့အဖို့ကောင်းနဲ့တွေ့ပါတယ်တဲ့နော်ပြီးလို့ရှိရင်ဒါလည်းလိုက်မပါဘူးသမီးလည်းလိုက်မပါဘူးပစ္စည်းလည်းလိုက်မပါဘူးဘဝလန္တသန္တရာခီးလည်းတခြားမှာဒါလည်းဘဝတိုင်းကိုမပါဘူးသမီးလည်းဘဝတိုင်းကိုမပါဘူးပစ္စည်းလည်းဘဝတိုင်းကိုမပါဘူးဘယ်လိုကမှပါတယ်မင်းရင်ကိုယ်လောက်ထားတဲ့ဒါနကုသိုလ်ကလေးကမှဘဝတိုင်းဘဝတိုင်းကိုအမြဲမပြတ်လိုက်ပါနေတာတဲ့။ဘာနဲ့တူတယ်ဆိုရင်တဲ့ဘဝတိုင်းဘဝတိုင်းမှာစားဖို့ပေးနိုင်တယ်၊ဘုဖို့ပေးနိုင်တယ်၊နေဖို့ပေးနိုင်တယ်။ဥစ္စာဒုက္ခလေးနဲ့တွေ့ပါတယ်တဲ့နော်။ဥစ္စာဒုက္ခလေးနဲ့တွေ့တဲ့ပါဋိယဥစ္စာဒုက္ခ
ဘောင်းတို့အမေရိကန်နိုင်ငံနေနဲ့ပြန်တော့ credit card လေးပေါ့ဟုတ်တယ်မလားဘာမှယူသွားစရာမလိုဘူးဘာလဲယူသွားမှာလဲ credit card လေးနဲ့ဒီပါတယ်တဲ့ဒါနဆိုတဲ့တရားစီနော်ဒါတော့သဘောပေါက်ပါတယ်နာရကနာမတော်ကဘာပြောလဲဒါနဥစ္စကတမေခံတဲ့သူချင်းတိုင်းချင်းပေးခံခြင်းဆိုတဲ့ဒါနတရားစီတဲ့နော်ဥစ္စကတမေခံဥစ္စကတမေခံနိဗ္ဗာန်ကိုကောင်းကောင်းပို့ဆောင်ပေးနိုင်တဲ့မဂ္ဂင်ဆိုတဲ့မဂ္ဂသစ္စာအကျင့်ကလေးနဲ့လည်းပဲပြုပါပေ၏တဲ့ဟုတ်တယ်မလားမဂ္ဂသစ္စာဆိုတဲ့အကျင့်ကလေးနဲ့လည်းပြုပါရတဲ့နောက်တစ်ခါနာမလေးဈာနံမောက္ခပဒဝရဈာနံမောက္ခပဒဝရသူချင်းတိုင်းချင်းပေးခံခြင်းဆိုတဲ့ဒါနတရားတည်းတဲ့နိဗ္ဗာန်ဆိုတဲ့အိမတန်မြင့်မြတ်တဲ့တဏှိဒုက္ခရောက်ဖို့ရန်အတွက်တဏှိဒုက္ခညစ်တာရောက်ဖို့ရန်အတွက်အကြောင်းတရားကလေးနဲ့လည်းပဲလွတ်မြောက်ကြောင်းတရားကလေးနဲ့လည်းပဲကျွလာပါပြီတဲ့မြတ်စွာဘုရားစကားဘယ်နဲ့ခွန်ပြောခဲ့လဲလေးခုနမတိစကားကအလိုဒါနတွေဘာနဲ့တူလဲစောင်းနှံနဲ့တူရဘယ်သားမလို့တော့ဘယ်သားမဲ့စောင်းနှံလဲလူပြည်နတ်ပြည်သားမဲ့စောင်းနှံနိဗ္ဗာန်သားမဲ့စောင်းနှံမဟုတ်ဘူးနော်လူပြည်နတ်ပြည်သားမဲ့စောင်းနှံအဲဒီစောင်းနှံနဲ့လည်းတူတယ်နဗ္ဗနိခာသွားလျာလာလျာတဲ့ကိုကိုအမြဲတမ်းထောက်မှပေးနိုင်တဲ့ရိခာတုတ်ကလေးနဲ့လည်းပဲတူပါတယ်တဲ့နဗ္ဗနိနဗ္ဗသုံးကမဲခင်အချင်းနဲ့လည်းတူပါတယ်တဲ့နဗ္ဗနိကသံဃာမထွန်းမြောက်ဖို့ရန်အတွက်နော်အကြောင်းတရားကလေးနဲ့လည်းပဲတူပါတယ်ဆိုတော့အလုဒါနဆိုတဲ့သဘောတရားသည်တူတဲ့တရားဘယ်နှမျိုးတွေ့တော့လေးမျိုးတွေ့တယ်နဗ္ဗနိဘာနဲ့တွေ့တော့စောင်းနှံနဲ့တွေ့တယ်နဗ္ဗနိဘာနဲ့တွေ့တော့ရိခာတုံနဲ့တွေ့တယ်နဗ္ဗသုံးဘာနဲ့တွေ့တော့မဂ္ဂင်ချင်းနဲ့တွေ့တယ်နဗ္ဗလေးဘာနဲ့တွေ့တော့နိဗ္ဗာန်ရောက်ကြောင်းအကျင့်ကောင်းကလေးနဲ့တွေ့ပါတယ်တဲ့ဟုတ်လားတွေ့တာဘယ်နှမျိုးပါလဲလေးမျိုးတွေ့ချင်းလေးမျိုးအဲ့ဒီတွေ့ချင်းလေးမျိုးနဲ့ပြည့်စုံနေတဲ့ဟောဒီဒါနကုသိုလ်တရားကလေးမိမိတို့ယနေ့အများအပြားသောပရိသတ်တွေမတွေ့ဘူးလားပြုနေကြလားအဲ့လိုပြုနေကြတဲ့အခါကျတော့စောင်းနှံကိုသဘောကျတဲ့ပုံကောင်လည်းပဲစောင်းနှံအတက်ဖြစ်အောင်ကြိုးစားမယ်။ဟုတ်ရလား။အဲရိခါတို့ကိုသဘောကျတဲ့ပုံကောင်ကလည်းရိခါတို့နဲ့တူအောင်ကြိုးစားမယ်။မဂ္ဂင်ချင်းသဘောကျတဲ့ပုံကောင်ကလည်းမဂ္ဂင်ချင်းနဲ့တူအောင်ကြိုးစားမယ်။နိဗ္ဗာန်ရောက်ကြောင်းအကျင့်ကောင်းနဲ့တူတဲ့ပုံကောင်ကလည်းပဲနိဗ္ဗာန်ရောက်ကြောင်းအကျင့်ကောင်းနဲ့တူအောင်ကြိုးစားမယ်။အတိအသေးသောကိုယ်ရည်ချင်းနဲ့ကိုမကြိုးစားဘူးလားကြိုးစားလား။ကြိုးစားနေကြတာပဲနော်။အလိုဒါနပြုလို့တာလူတိုင်းလူတိုင်းပြုလို့တဲ့ဆိုပေမဲ့လို့လည်းပဲရည်ရွယ်ချက်တွေကတရားနဲ့တရားမတူဘူးတဲ့ဘယ်လိုမတူဘူးလဲဆိုတော့တချို့တချို့ပုဂ္ဂိုလ်ကလူပညာရှိရောက်ခြင်းနဲ့နတ်ပြည်ရောက်ခြင်းနဲ့လူချမ်းသာခံစားခြင်းနဲ့နတ်ချမ်းသာခံစားခြင်းနဲ့အဲ့ဒါကြောင့်မလို့ဒါနကုသိုလ်ပြုတယ်ဒါကနံပါတ်1တချို့တချို့သောပုဂ္ဂိုလ်တွေကဒါနကုသိုလ်ပြုတာသည်ရိခာတို့ကလေးတို့သွားလျာလာလျာနောက်ကိုယ်ကိုထောက်ပံ့ပေးနိုင်မယ်မိမိရဲ့အဖော်ကောင်းသဖွယ်ဖြစ်စေခြင်းလို့ဒါနကုသိုလ်ပြုတယ်။ဇမနဲ့တကယ်လို့ရောပုဂ္ဂိုလ်တွေကတဲ့ဒါနကုသိုလ်ပြုတာကမဂ္ဂင်အကျင့်ကလေးဖြစ်ဖို့အတွက်ထောက်ပံ့ရခြင်းလို့ပြုကြတယ်။ဇမတော့တကယ်လို့ရောပုဂ္ဂိုလ်တွေကဒါနကုသိုလ်ပြုတာကတဲ့နိဗ္ဗာန်လိုခြင်းလို့ဒါနကုသိုလ်ပြုကြတာတဲ့။ဟောရွယ်ချက်တွေတွေ့ရလား။အဲဒါကမတူတယ်လို့မြတ်စွာဘုရားကလည်းပဲအဲဒီရွယ်ချက်တွေကြည့်ပြီးတော့ချင်းချုပ်ပြတာဘယ်လိုမျိုးလဲ။၄မျိုးအဲ့ဒီရွေးချက်၄မျိုးနဲ့မှဘုန်းကြီးတို့ပြိဿတ်တွေငါဒါနကုသိုလ်ပြုကြတာနံပါတ်1ရွေးခြင်းနဲ့လားနှစ်နဲ့လားသုံးနဲ့လားနေနဲ့လားဆိုတာကိုကိုယ့်အနေကိုပြန်သုံးတယ်မှားနေရင်လည်းပြန်ပြီးတော့ပြင်းဟုတ်တယ်မလားနံပါတ်1ရွေးခြင်းနဲ့ပြုရင်ဘယ်ရောက်မလဲလူပြင်းနဲ့ပြရောက်မယ်နံပါတ်1ရွေးခြင်းနဲ့ပြုရင်ဘာတွေရမလဲရိခာတို့တွေရမယ်နံပါတ်3ရွေးခြင်းနဲ့ပြုရင်မဂ္ဂင်ချင်းတွေဖြစ်မယ်နံပါတ်4ရွေးခြင်းနဲ့ပြုရင်နိဗ္ဗာန်ရောက်မယ်အကျိုးတရားဘယ်လိုရမှာလဲ။အဲဒီအကျိုးတရား၄မျိုးရှိတဲ့ဟာလေရောသာမိမိရဲ့ရွယ်ချက်ကလည်းဘယ်လိုမျိုးတော့။အဲဒီ၄မျိုးထဲမှာတချို့တချို့ပုဂ္ဂိုလ်တွေကလည်းတစ်ကိုရွယ်ပြီးတော့လုပ်တယ်။တချို့ကနှစ်တချို့ကသုံးတချို့က၄ရွယ်ချက်တွေမရကြဘူးနော်။မတူတာကိုဘုန်းကြီးနေနဲ့အပြစ်မဆိုလိုပါဘူး။တောတော်လည်းပဲဒီနေရာမှာအကျိုးအပြစ်ကလေးတွေတော့ဝေဖန်ပြဖို့ရန်တော့တောင်းမရှိဘူးလားရှိ။ဝိပန်တော့ပြရမှာပဲဝိပန်ပြပြီးတဲ့အခါကျတော့ကိုကြိုက်တဲ့လားကိုရွေးကြဖို့ပဲဟုတ်ရလားဒါပြီးတော့နံပါတ်1ရွေးချက်ကဒါနကုသိုလ်တွေဘာနဲ့တူတယ်လို့မေးတော့စောင်းနှံနဲ့တူတယ်ဘယ်သွားမလို့ပါလဲလူပြင်းနှက်ပြသွားဖို့လူပြင်းနှက်ပြသွားဖို့ဆိုတော့အဲဒီလူပြင်းနှက်ပြဆိုတာကဘုန်းကြီးတို့ပြိဋ္ဌာန်တွေအခုနပရိသတ်သမုပ္ပါတရားတော်နဲ့ကြည့်လိုက်တဲ့အခါကျတော့1ခွက်2ခွက်3ခွက်4ခွက်အခွက်5မျိုးတော့မှဘယ်ခွက်တော့မှရှိတော့ သိကြပြီနော်လွမြင်နှပြင်းသာဘယ်ကွယ်ထဲမှာလဲလွမြင်နှပြင်းကြတော့ဘာရင်နဲ့တွေ့မလဲလို့မေးရင်အသင်းအာယုံလေးနဲ့တွေ့မယ်ဟုတ်တယ်မလားအဲ့ဒီအသင်းအာယုံလေးလိုချင်လို့လွမြင်နှပြင်းသွားကြတာမဟုတ်လားအသင်းအာယုံလေးနဲ့တွေ့မယ်အသာအာယုံလေးနဲ့တွေ့မယ်အနာအာယုံအရသာအာယုံတွေ့ရစရာအာယုံတွေ့တော့စရာအာယုံအဲ့ဒီအာယုံကလေးတွေလိုချင်လို့လွမြင်နှပြင်းသွားတာမဟုတ်လားတရားရုံလေးတွေတော့မရှိဘူးဆိုခင်ဗျားတို့လွတ်ပြင်းနေပြီဘရမမသွားဘူးဘယ်နဲ့လဲဟမ်အဲ့ဒီရုံလေးတွေတော့မရှိဘူးဆိုရင်လေလွတ်ပြင်းနေပြီအချိန်ကုန်ခံပြီးတော့ဘာသာလုံးပါလဲအဲ့ဒီရုံလေးတွေခံစားရင်လို့လွတ်ပြင်းနေပြီတောင်းတာမဟုတ်လားဟုတ်တယ်မဟုတ်လားလွတ်ပြင်းနေပြီလို့ပြောနေတာလေဒီအာယုံ6ပါးကိုပြောနေတာမဟုတ်လားဘာတွေလဲပြောသားပါဦးအသိအယုံအတာအယုံအနာအယုံသေရီအရသာအယုံသေရီစရာအယုံသေတော်စရာအယုံအဲ့ဒီအယုံ6ပါးကိုသင်ရတယ်လို့ထင်လို့လားချမ်းသာတယ်ထင်လို့လားချမ်းသာတယ်လို့ထင်ပေမဲ့အဲ့ဒီအယုံ6ပါးဒီဗာဒိစာတော့ဘုရားကပြောခဲ့တာလေအဲမြတ်စွာဘုရားကပြောခဲ့တယ်တဲ့နော်မင်းတို့လူပြည်သွားရင်လည်းဒီအာယုံ6ပါးပဲတွေ့မယ်အဲဒီအာယုံ6ပါးခန္ဓာခွဲလိုက်တော့ခန္ဓာ5ပါးအဲဒီခန္ဓာ5ပါးဆိုတာဒုက္ခသစ္စာပါပဲတဲ့နော်နတ်ပြည်သွားရင်လည်းဒီအာယုံ6ပါးပဲတွေ့မယ်သူကလည်းခန္ဓာ၄လည်းပြောတော့ခန္ဓာဗရမပါလိဘာသစ္စာတော့လူပြည်မှာလည်းဘာသစ္စာနဲ့ပဲတွေ့ရမှာလဲခန္ဓာဗရမရှိတော့လေနတ်ပြည်မှာလည်းခန္ဓာ5ပါးရှိတော့ဘာသစ္စာတော့ဒုက္ခသစ္စာပါပဲတဲ့နော်ဒါပေမဲ့ဘုန်းတော်ပရိသတ်တွေဒုက္ခသစ္စာကိုဒုက္ခသစ္စာမှသိကြတာမသိဘူးလားမသိတာကဘယ်လိုပါလဲအဝိဇ္ဇာလူကျင်တာကဆွဲလန်းတာကရရရာကြောင့်လို့ဒီအာထုတ်တာကကာမဘဝနဲ့သင်္ခါရရရရာကြောင့်ဒါကိုပြောတဲ့အလှူဒါနလေးပေါ့ဟုတ်တယ်မလားအလှူဒါနဒီနေရာမှာဘယ်နဲ့စဝင်စဉ်ရင်ဝင်သွားလဲသင်္ခါရသင်္ခါရနဲ့ကာမဘဝစဉ်ရင်ဝင်မှုလားဝင်သွားလားတခြားကြောင့်အရိတဲ့သင်္ခါရလို့ခေါ်တာလားအဝိဇ္ဇာတဏဥစည်းလို့သင်္ခါရလို့ခေါ်တာလားဒီတော့လူချမ်းသာနာချမ်းသာရာကြောင့်လို့တွေလောက်ပါတယ်ဆိုရင်ဘယ်လိုတွေဥစည်းပြီးတော့ပြုလုပ်နေတာလဲအဝိဇ္ဇာနဲ့တဏဥစည်းပြီးတော့ပြုလုပ်နေတာဒီလိုမဟုတ်လားလူချမ်းသာလေးလူကျင်လိုက်တာလူကျင်တာကဘယ်လိုတော့တဏလူချမ်းသာပါတိစ္ဆာတော့ဒုက္ခသစ္စာမှသိတာမသိဘူးလားမသိတာကလူကျင်တာကဒါပဲဒီလိုမလားအဲဒီတော့လူချမ်းသာလူကျင်တဲ့ကဝိဇ္ဇာတဏဥစည်းပြီးလူကျင်နေတာကိုလူကျင်တဲ့ဝိဇ္ဇာတဏလေးဗာသစ္စာတော့ဒုက္ခသစ္စာနဲ့လို့ရင်ရတော့ရမယ်အဲလူချမ်းသာအဝိဇ္ဇာနဲ့တဏသည်သမုဒိယသစ္စာမို့လားသမုဒိယသစ္စာနဲ့လို့ရင်ရတော့ရမယ်ဗာသစ္စာရမှာလဲဒုက္ခသစ္စာဆိုတာဒီသန္တာရဲ့30ဘောအတွင်းထဲမှာလားသန္တာရဲ့ပြင်ပမှာလား30ဘောအတွင်းထဲမှာပဲရှိသေးတယ်30ဘောပြင်ပရောက်ပြီလားမရောက်သေးဘူးနော်ချမ်းသာစီချမ်းသာမှတွေ့ပြီလားမတွေ့သေးဘူးဒီလိုဆိုရင်လူချမ်းသာနဲ့ချမ်းသာလူကျင်လို့ဒါနကုသိုလ်ပြုပါတယ်ဆိုရင်အဲဒီကုသိုလ်တွေတခြားရာကြောင်းကုသိုလ်လားဒုက္ခသစ္စာရာကြောင်းကုသိုလ်လားဒုက္ခသစ္စာရာကြောင်းကုသိုလ်ပဲဖြစ်မှာပဲတဲ့ဒုက္ခသစ္စာရာကြောင်းကုသိုလ်ဆိုအဲ့ဒီရွယ်ချက်မျိုးတွေထားသင့်သလားမထားသင့်ဘူးလားဒီတော့ဒါနတက္ကသသောပန်နဆိုတဲ့ရွယ်ချက်တွေထားသင့်တဲ့ရွယ်ချက်လားမထားသင့်တဲ့ရွယ်ချက်လားဘာသစ္စာရမှာမလို့ပါလိဒါသာကုသိုလ်မလုံးသိမ့်ဘူးလို့ပြောတာမဟုတ်ဘူးနော်ရွယ်ချက်ဒီရွယ်ချက်မျိုးမထားသိမ့်ဘူးလို့ပြောတာဟုတ်တယ်မလားဒါနကုသိုလ်ကိုပယ်တာမဟုတ်ဘူးဘာကိုပယ်တာလဲရွယ်ချက်ကိုပယ်တာဒါနကုသိုလ်တော့ပြုသိတယ်အဲ့ဒီရွယ်ချက်တိုင်းပြုသိတယ်လားမပြုတ်နိုင်ဘူး။အရင်ရွယ်ချက်တည်းပြုလို့ရှိရင်ဘယ်ရောက်မှလဲ။လူမြင်တဲ့ပြည်ရောက်မယ်။ဘာသစ္စာရမှလဲ။ဒုက္ခသစ္စာရမယ်။မိမိချင်းတဲ့အတွက်လူချမ်းသာတော့ရောက်ချင်းရောက်မယ်၊နတ်ချမ်းသာလည်းပဲရောက်ချင်းရောက်မယ်၊ရချင်းရမယ်။ဒါပေမဲ့လို့လည်းပဲရလာတဲ့လူချမ်းသာ၊နတ်ချမ်းသာဘာသစ္စာတော့။ဒုက္ခသစ္စာ။ဒုက္ခသစ္စာလို့ပြောထားပါရဲ့နဲ့မှကိုယ်ကိုယ်နဲ့လူချင်းလို့ပြုလဲမတတ်နိုင်ဘူး။ဟုတ်တယ်မလားဘုန်းကြီးတို့ကတော့မြတ်စွာဘုရားဟောတဲ့တရားတိုင်းရှင်းလို့ပြရမှာပဲအဲဒီလိုပြထားပါရဲ့နဲ့မှဒီဒုက္ခသစ္စာလိုချင်ပါတယ်ဆိုပြီးကိုယ့်အနေကိုစိုးတောင်းယူတာကတော့ဘုန်းကြီးတို့ကန့်ကွက်စရာမရှိဘူးဟုတ်တယ်မလားသဘောပါတယ်နော်ကံကောင်းမိတာမိနံပါတ်2ဒါနပါထေယမုဒ္ဓမံနဲ့နံပါတ်2ရွယ်ချက်အဲ့ဒီနာမနဲ့ယေချင်းနဲ့ပြုတဲ့အခါကျတော့ဒါနဒါနဆိုတဲ့တရားတွေလူချင်းတန်ချင်းပေးခန့်ချင်းဆိုတဲ့ဒါနတရားတွေပါဋိယမုဒ္ဓမံ သွားလေရလာလေရသန္ဓရာတရားလုံးဘယ်ဘွားပဲရောက်ရောက်ကိုယ်တော်မှာတကားကလိုက်ပါနေတဲ့ရိခတုံးနဲ့ဒူပါပီတဲ့ဟုတ်ရလားအဲ့ဒီရွယ်ချက်နဲ့ကုသိုလ်ပြုမယ်ဆိုလို့ရှိရင်ဘုန်းကြီးစဉ်းစားကြည့်သံယနေ့ပြုလုပ်တဲ့ကုသိုလ်ဒါနသည်နော်တစ်သက်လုံးလည်းပဲလိုက်ပြီးတော့ကိုယ်ကိုဆောင်းလျှောက်နေမယ်လိုက်ပြီးတော့ကိုယ်နဲ့ပြည့်စုံဖန်တီးပေးနေမယ်နောက်ဘဝနောက်ဘဝနောက်ဘဝတွေလည်းဘဝတိုင်းဘဝတိုင်းမှာကိုယ်တော်ကတကားကောက်လိုက်ပြီးတော့ကိုယ်ကိုမြင်တယ်ပြည့်စုံဆောင်းလျှောက်နေမယ်လိုလားတွေဖြစ်စားပေးနေမယ်ဆိုတော့အဲဒီကုသိုလ်စေတနာလေးသည်မပြောင်းမပြတ်မပြတ်မစီးပဲတည်တည်တတ်နဲ့ခိုင်နေမြင်တယ်ဆိုတော့အယူလေးတွေမရောက်ဘူးလားရောက်ပါဗာလေးဒီတော့သန္ဓရာတွေဖြစ်သွားပြီနော်မြတ်စွာဘုရားကဥပမာတင်ပြီးတော့သာပြောခဲ့တာတကယ့်အစ်စ်ကိုပြောတာမဟုတ်ဘူးအရာကိုကတကယ့်အစ်စ်နဲ့သွားပြီးတော့ယူလိုက်မယ်ဆိုရင်ကိုပြုခဲ့တဲ့ကံကြီးဘဝတိုင်းဘဝတိုင်းမှာလိုက်ပြီးတော့ကျုပ်ပြင်းနေတယ်ဆိုတဲ့အဓိပ္ပာယ်မရဘူးလားရောက်သွားဗာလိတိတော့ဩအလုံးကလေးတစ်ခုလုံးနဲ့ကံကောင်းလိုက်တာဘယ်တော့ကကံလဲဒီတုန်းကကံပေါ့အဒီတုန်းကကံကအခုအထိရောက်လာပါတယ်ငါနောက်မှာအတိတ်ကံတွေအများကြီးရှိနေပါသေးတယ်ဆိုရင်ဗာလိတိတော့သဒ္ဒရာတိတိဒီလိုမလားအဲ့ဒီငါငါတော့မှာအကုသိုလ်ကံတွေအကုသိုလ်တွေမကုန်သေးပါဘူးအကုသိုလ်ကံတွေကလိုက်ပြီးတော့နှောင့်ယှက်ပေးနေပါသေးတယ်ဆိုရင်ဒါလည်းပဲသဒ္ဒရာဒိဋ္ဌိပဲတကယ်တော့ကုသိုလ်ကံအကုသိုလ်ကံဆိုတာကတခြားတရားလားနန္တရားလားဒီပြင်းဘာဖြစ်တတ်တော့ဘယ်နေရာမှာပြည့်တယ်ဘာဖြစ်တဲ့နေရာမှာပြည့်တယ်ဘယ်အချိန်မှာပြည့်တော့ဖြစ်တဲ့အချိန်မှာပြည့်တာအဲ့မလားအခုဘုန်းတော်တရားတော်များမှာစေတနာလေးတွေဩဒါနကုသိုလ်စေတနာလေးတွေတရားစေတနာလေးတွေတရားနာကျင်တဲ့စေတနာလေးတွေဘုရားပူဇော်တဲ့စေတနာလေးတွေသင်ရတဲ့ပြည့်မပေါ်ဘူးလားပေါ်လားအဲ့ဒီပေါ်တဲ့စေတနာလေးတွေအခုရှိသေးလားဘုရားပါလေဘယ်အချိန်မှပြည့်လဲပေါ်တဲ့အချိန်မှပြည့်တယ်ဘယ်နေရာမှပြည့်တော့ပေါ်တဲ့နေရာမှပြည့်တာပဲနော်အဲ့ဒီလိုပေါ်တဲ့နေရာမှပြည့်တယ်ပေါ်တဲ့အချိန်မှပြည့်တယ်ဘုန်းကြီးတို့ဝိဇောပါတော်ကအာဃာတေဥပိ္ပဇာတိဝယတိဇာလို့ဒီလိုဆိုတယ်။ဆရာစီကလေးလက်တယ်လက်ပြီးတော့ပြောက်သွားတယ်။ဘယ်နေရာမှာပြောက်လဲ။ပေါ်တဲ့နေရာမှာပြောက်တာပဲ။ဒီနေရာမှာဆရာစီကလေးပေါ်ပြီးတော့ဟိုနေရာသွားပြောက်တယ်သုံးစားရှိရလား။အဲ့ဒီလိုပါပဲတဲ့။ရုပ်တရားနဲ့နေရာကလေးတွေကလည်းပဲဒီနေရာမှာဖြစ်တယ်။ဒီနေရာမှာပြည့်တယ်။ဟိုနေရာမှာဖြစ်တယ်။ဟိုနေရာမှာပြည့်တယ်။နောက်ဆုံးကောင်းမကြပါဆိုလို့ရှင်ရှင်တော်ကလေးကြွားတယ်လက်နဲ့ချတယ်။ရှင်တော်ကလေးကြွားနေတော့ကဖြစ်တဲ့ရုပ်တွေလှမ်းတဲ့အထိပါရလား။ဘယ်နေရာမှာပြည့်သွားလဲ။ကြွားစဉ်တုန်းကလေးကပြတ်သွားပြီဒီလိုမလားလှမ်းတဲ့နေရာကြတာတခြားလားရုပ်တွေအစ်စ်ပေါ်လာတာရုပ်တွေအစ်စ်ပေါ်တယ်အဲဒီတော့လှမ်းတဲ့အခါမှာပြင်ပေါ်လာတဲ့ရုပ်ကလည်းရှေ့ကိုရှေ့တော်ကလေးတိုးသွားတဲ့အခါမှာပါသွားရလားဒီနေရာမှာပြက်လဲလှမ်းတဲ့နေရာမှာပြက်ရှေ့ကိုတိုးသွားတဲ့အချိန်မပါဘူးဒီလိုမလားရှေ့ကိုတိုးသွားတော့ကပေါ်လာတဲ့ရုပ်တွေလည်းရှေ့တော်ကလေးအောက်ကိုချလိုက်တဲ့အချိန်ပါရလားဒီနေရာမှာပြက်သွားလဲရှင်းကိုတုံးသွားတဲ့အချိန်မှာပြတ်သွားပြီတရွတ်တရွတ်တရွတ်တရွတ်နှမ်းသွားတဲ့ယောဂီပုဂ္ဂိုလ်တယောက်သည်အဲဒီရဲ့သန္တာမှာတရွတ်တရွတ်တရွတ်တရွတ်အားလျော်စွာယောဂကလေးတကလည်းပဲတရွတ်မှာတရွတ်တရွတ်မှာတရွတ်တရွတ်မှာတရွတ်ပဲထားဥပမာအဖြစ်အဲဒီယောဂကလေးတွေသည်တရွတ်နဲ့တရွတ်နောက်ဆက်ကူးသွားတာရှိရလားဒီတရွတ်မှာဖြစ်တဲ့ယောဂီဒီတရွတ်မှာပြတ်တယ်နောက်တရွတ်မှာသိပ်ပေါ်တယ်နောက်တရွတ်မှာဖြစ်တဲ့ယောဂီနောက်တရွတ်မှာပြတ်တယ်နောက်တရွတ်မှာသိပ်ပေါ်တယ်ဟုတ်တယ်မလားအဲဒီလိုယောဂလေးတွေဖြစ်တယ်ပြက်တယ်တရွတ်တရွတ်နဲ့တရွတ်တရွတ်မှာယောဂလေးတွေအသိသိပေါ်လာတယ်ပေါ်လာတဲ့ယောဂလေးတွေဒီလည်းပဲစဉ်းစားမပြတ်ဖြီးပြီးတော့ပြက်သွားပါတယ်လို့အဲဒီလိုသိအောင်ကြည့်မှဈဉ္ညာကပ္ပံဖြစ်တယ်ဟုတ်တယ်မလားအဲဒီယောဂတရားကလေးတွေကလည်းတရွတ်တရွတ်တရွတ်တွေဖြစ်တယ်ပြက်တယ်စားထိုးပြီးတော့ပေါ်နေတယ်လို့အဲဒီတရွတ်တရွတ်မှာဖြစ်နေတဲ့ယောဂတရားကလေးတွေကိုအာယုံပြို့ပြီးတော့ကြည့်တဲ့နတ်တရားကလေးကလည်းပဲတမျိုးလေးဖြစ်နေတာလားအမျိုးမျိုးဖြစ်နေတာလားခြေတော်လေးကတပြည့်ရွေးသွားလိုက်နန္တရားလေးအတိတ်ကတပြည့်ဖြစ်လိုက်နောက်တပြည့်ရွေးသွားရင်နောက်တပြည့်နောက်တပြည့်ရွေးသွားရင်နောက်တပြည့်နောက်တပြည့်ရွေးသွားရင်နောက်တပြည့်အဲဒီကလေးတွေတမျိုးလေးပြည့်နေတာလားမျိုးမျိုးပြောင်းလားတမျိုးလေးကနေမျိုးမျိုးပြောင်းလာလားတမျိုးပြက်လို့တမျိုးသိပေါ်လာလားနားတဲ့သဘောလေးပေါ်ခြင်းတဲ့သဘောလေးပေါ်ဒီတိုင်းပါပဲဒီလိုမလားနားတာလေးကလည်းပဲတမျိုးလေးပေါ်နေတာလားတိုင်ပြုံးပြီးတမျိုးအသေးသေးပေါ်ပေါ်လာတာလားဘုံမိနာရဲ့ဂျင်းမိနာရဲ့ဂေးမိနာရဲ့ကိုက်မိနာရဲ့ထုံမိနာရဲ့တို့လာတာရှိတယ်ရောက်သွားတာရှိတယ်တမျိုးတည်းဖြစ်နေတာလားမျိုးမျိုးဖြစ်နေတာလားအမျိုးမျိုးဖြစ်နေတော့ဒုက္ခလည်းကုန်တာတရွတ်တရွတ်ပုံစံမျိုးလိုပဲဒီလိုမလားဘုံမိနာတော့ကဘုံမိနာရဲ့ယုတ်ဂေးမိနာတော့ဂေးမိနာရဲ့ယုတ်ကိုက်မိနာတော့ကိုက်မိနာရဲ့ယုတ်နော်အဲဒီလိုတရွတ်ယုတ်ကလေးတွေဒီခုပြီးကြခုတခုပြီးတခုဖြစ်ဖြစ်သွားသလိုနတ်တရားကလေးကလည်းပဲတတိပြီးတတိတတိပြီးတတိလိုက်လိုက်ပြီးတော့မသိလိုက်ရဘူးလားသိလိုက်ရလား သူကပူရိပူပြီးနားတဲ့အချိန်မှာကိုကပူပြီးနားတယ်လို့သိတယ်။ကျင်းပြီးတော့နားတဲ့အချိန်မှာကျင်းပြီးနားတယ်လို့သိတယ်။ကပ်ပြီးတော့နားတဲ့အချိန်မှာကပ်ပြီးတော့နားတယ်လို့သိတယ်။တိုးလာတဲ့အချိန်မှာတိုးပြီးတော့နားတယ်လို့သိတယ်။ယော့သွားတဲ့အချိန်မှာယော့ပြီးတော့နားတယ်လို့သိတယ်။ဟောနာမသိတဲ့အတိကိရိကလည်းပဲတတိပိတတိမပြောင်းမလားပြောင်းသွား။ယောတရားကလေးကလည်းအမျိုးမျိုးပြောင်း၊နာတရားကလေးကလည်းအမျိုးမျိုးပြောင်း။ခံစားမှုဝေဒနာလေးကလည်းဇပုံစံနဲ့ခံစားနေတာလည်းအမျိုးမျိုးပြောင်းသွားတာ။အမျိုးမျိုးပြောင်းသွားတာသိမလို့တစ်မျိုးပြက်လို့တစ်မျိုးသိပေါ်တာပဲ။ဒါရောမလား။အဲဒီတော့ဘယ်ရောက်မှန်းတာဘယ်ခန္ဓာဖြစ်ဖြစ်အမြဲတည်တတ်တဲ့သဘောရှိရလား။ဒါရောမရှိတာကတိတ်တုံးကပြောလို့ကတဲ့ကံကိုယ်တိပါလာပါသေးတယ်ဆိုရင်ဗာဒိတိတော်သတ္တဒဒိဋ္ဌိဟုတ်ရဲ့လား။အဲ့ဒီတော့ဒီသန္ဓေရည်ရည်အစွမ်းကြီးနဲ့ငါလုံးတဲ့ကံဒီပြည့်မြာဘဝမှာငါတော့အမြဲတမ်းလိုက်ပြီးတော့စောင့်ရှောက်ပါစေတည်းဆိုတော့ဗာဒိတိဟုသိပြီးတော့ကုသိုလ်ပြုနေတာလေဒိဋ္ဌိဖြစ်တဲ့ဒိဋ္ဌိတရားကတခြားလားဥပါဒံလားအဲ့ဒီဥပါဒံဖြစ်တာဒီလေတခြားကြောင့်ဖြစ်တာလားတဏှာကြောင့်ဖြစ်တာလားသူရဲ့ကြိုးတရားမို့လိုချင်တဲ့တဏှာကလေးကြောင့်ဖြစ်တာဒီလိုမလားလိုချင်တာလိုရမယ်လိုချင်ရမယ်ဒါဖြစ်ပေါ်လာတဲ့သဘောတရားကလေးပြီးရောက်နေပါပဲဆိုတော့ဗာဒိစာလေးတော့ဒုက္ခသစ္စာကျောင်းနာနေပါသစ္စာတော့ဒုက္ခသစ္စာမသိလို့လိုချင်တာမသိလို့လိုချင်တာလားမသိတာကလိုချင်တာကဆွဲလန်းတာကအဲ့ဒီပုံစံမျိုးနဲ့အေးအဲ့ဒီအလောကလေးတွေတွေ့လို့တဲ့အခါကျတော့ကာမဘဝသင်္ခါရတွေမပြေဘူးလားပြေလားကာမဘဝသင်္ခါရပြေတော့ရင်ရတော့ရမယ်ကိုယ်ထင်သလိုရောက်လျာဘဝမှာခြားသာဒုက္ခနဲ့တွေ့တော့တွေ့မယ်ဒါပေမဲ့လို့လည်းပဲအဲ့ဒီခြားသာဒုက္ခကလည်းဗာသစ္စာလေးတော့ဒုက္ခသစ္စာပဲပြန်ရမှာပဲဒီလိုမလားအဲ့ဒီတော့ပြောလို့တဲ့ဒါနကုသိုလ်လေးကသမုဒိယသစ္စာရလာတဲ့ကျိုးတရားကဗာသစ္စာတော့ဒုက္ခသစ္စာရာကြောင့်အလုံးဆုံးရင်လုံးသိနေလို့လားမလုံးသိနေလို့လားဒါနကုသိုလ်မလုံးသိနေလားရည်ဝဲချက်မထားသိနေလားရည်ဝဲချက်မထားသိနေတာဒါကြောင့်ဒီရည်ဝဲချက်ကလည်းပဲဒါနပါတိယမုဒ္ဓမံဆိုတဲ့ရည်ဝဲချက်ကလည်းပဲတကယ်တမ်းပြောကြလို့ဆိုရင်လက်ခံသိတဲ့ရည်ဝဲချက်လားလက်မခံသိတဲ့ရည်ဝဲချက်လားမြတ်စွာဘုရားကအကျိုးကြောင့်ဒီအကျိုးလို့ဒီအကျိုးဖြစ်တယ်ဆိုတဲ့အကျိုးကြောင့်ဆက်တဲ့ဘုံကပြားခဲ့တာမင်းတို့ဒီတန်းလုံးလို့မှာခဲ့တာမဟုတ်ဘူးဒီလိုမလားအဲ့ဒါကြောင့်မလို့2မျိုးနဲ့ပြောခဲ့တာလား4မျိုးနိုင်ရှင်ပြားခဲ့တာလား4မျိုးနိုင်ရှင်ပြားခဲ့တာကိုယ်ကကြက်တဲ့လားယူပေါ့နော်ဒီတော့ဓမ္မသုံးရွေးချက်ကဘာလဲဒါနဝုသုကရမေကံတဲ့နိဗ္ဗာန်တို့ကိုရောက်ဖို့ရတဲ့ဖြောင်းမတ်တဲ့လမ်းကြောင်းလေးနဲ့ဒီပါတယ်တဲ့နော်အဲဒီစကားနဲ့နောက်ဆုံးဖြစ်တဲ့စကားကဘာလဲဒါနာဘောကဗရဝရနိဗ္ဗာန်ရောက်ကြောင်းချင်းနဲ့တွေ့ပါတယ်ဆိုတဲ့စကားမတွေ့ဘူးလားတွေ့နေလားတွေ့တယ်နော်ဒီတော့ဒီရွယ်ချက်နှမျိုးကိုတစ်မျိုးလည်းပဲအပေါင်းပြောလိုက်ပါမယ်ဒီတော့ဒါနာကုသိုလ်ပြုခြင်းတည်းတဲ့နော်နိဗ္ဗာန်ကိုရောက်ကြောင်းဖြစ်တဲ့မဂ္ဂင်အကျင့်ကလေးနဲ့လည်းတွေ့ပါတယ်ဆိုတော့နိဗ္ဗာန်ကိုရောက်ကြောင်းမဂ္ဂင်အကျင့်ဖြစ်အောင်ဒါနာကုသိုလ်ပြုပါလို့ပြောတဲ့သဘောမဟုတ်ဘူးလားဟုတ်လားဒါနကုသိုလ်ကိုဘယ်လိုသဘောမျိုးရအောင်ပြုရမှာလဲနိဗ္ဗာန်ရောက်စေတတ်တဲ့အကျင့်ကလေးဖြစ်အောင်ဒါနကုသိုလ်ပြုပါဒီလိုမလားဘုဇုကတမေကံဖြောင်းမတ်တဲ့လမ်းကြောင်းကလေးနဲ့ဒုရပါပဲနိဗ္ဗာန်ရောက်ရင်ဒီလမ်းကသွားနိဗ္ဗာန်သွားခြင်းရင်ဒီလမ်းကသွားလို့မပြောတော့လဲပြောပြီးတကယ်တော့အဲ့ဒီအကျင့်ကိုကျင်းလို့ပြောလိုက်တဲ့အဓိပ္ပာယ်လေးပဲမဟုတ်လားဒါကြောင့်မင်းတို့နိဗ္ဗာန်သာတကယ်လို့ခြင်းကွာတယ်မလုံနဲ့လို့မဟုတ်ဘူးလူနော်လှူလည်းလှူရမယ်ဒါနကုသိုလ်လည်းပြုရမယ်သီလလည်းဆောက်တရားမှာသမထတွေလည်းပြုရမယ်ဝိပဿနာတမျိုးတည်းနဲ့မဟုတ်ပါဘူးတဲ့ဒါနကုသိုလ်လည်းနိဗ္ဗာန်ရောက်ကြောင်းအကျင့်ဖြစ်ပါတယ်တဲ့တော့လုံးလေးလုံးကတော့ကွဲပါတယ်တဲ့ဘယ်လိုလဲလို့မင်းတို့ရှိရင်နော်ဘုဇုကတမေကံမေကသစ္စာဖြစ်အောင်လို့ဘယ်လိုလုပ်ရမှာလဲမေကသစ္စာဖြစ်အောင်လုပ်မယ်ဆိုရင်ဒါနမောကဗဒဝရနိဗ္ဗာန်ရောက်ကြောင်းအကျင့်ဖြစ်ပါလိမ့်မယ်ဒီတော့ဘုန်းတော်ပရိသတ်တွေကနိဗ္ဗာန်ရောက်ချင်ပါတယ်ဆိုရင်ဘယ်အကျင့်မျိုးဖြစ်အောင်လုပ်ရမှာလဲမေကင်အကျင့်ဖြစ်အောင်လုပ်ရမယ်ဘယ်အကျင့်ဖြစ်အောင်လုပ်ရမှာပါလိမ့်မေကင်အကျင့်တရားတခြားအကျင့်လားအမှန်သိအောင်ကြိုးစားတဲ့အကျင့်လားတမ္မာဒိဋ္ဌိတမ္မာသင်္ကပ္ပစသည်ဖြင့်အမှန်တရားရှင်မျိုးကိုတရားခေါ်ရလားမေကင်လို့ခေါ်ရလားဒီတော့အရင်မဂ္ဂင်7ပါးနဲ့ကြိုးစားတော့တခြားသိရမလားအမှန်တရားသိရမလားအမှန်တရားသိရမယ်အမှန်တရားတရားသစ္စာလားသစ္စာသိအောင်လုပ်တဲ့အလုပ်ဒီအမှန်အဲသစ္စာသိအောင်လုပ်ပြီးတော့ခြင်းတဲ့ခြင်းဒီအမှန်သိအောင်ခြင်းတဲ့ခြင်းပဲပေါ့ဒီလိုမလားဒီတော့ဒါနကုသိုလ်ပြုရင်လည်းပဲဘုန်းတော်ပရိသတ်တွေဒီတိုင်းပြုရမလားအမှန်သိအောင်ပြုပြီးတော့ဒါနကုသိုလ်ပြုရမလားအမှန်ကလေးကိုသိအောင်ကြိုးစားလိုက်ပါတဲ့နော်အမှန်သိပါစေတဲ့အမှန်သိပါစေဆိုတော့မြတ်စွာဘုရားသခင်ကိုရောင်မြတ်ကြီးကသေကောဒဏိကပါဠိတော်မှာဘယ်လိုပြောထားလဲဆိုတော့ စိတ်ဓာလင်္ကာရစိတ်ဓာပရိက္ခာရဓာဌာနတိတဲ့ဝိပဿနာစိတ်သမထစိတ်တို့ရဲ့အချမ်းရံအဖြစ်နဲ့ဓာနာကုသိုလ်ပြုပါလို့ဒီလိုလည်းပြောထားတယ်နော်အဲ့တော့ဓာနာစိရနာလေးတွေဘယ်လိုရဲ့အချမ်းရံဖြစ်ရမှာလဲလဲဝိပဿနာရဲ့အချမ်းရံဖြစ်ပါစေဝိပဿနာရဲ့တန်းစာဖြစ်ပါစေဝိပဿနာကိုဖြစ်အောင်ပံ့ပိုးပေးနိုင်တဲ့အချမ်းရံလေးဖြစ်ပါစေဒါပြောတာနော်အဲ့တော့ဝိပဿနာဖြစ်အောင်ဘယ်လိုပံ့ပိုးပေးမလဲဆိုရင်ဘုန်းကြီးတို့ပြည့်တတ်တယ်ဝိပဿနာဆိုတာတရားရှုတဲ့ဉာဏ်ရုံနာကိုရှုတဲ့ဉာဏ်လားဒါနာကုသိုလ်လေးပြုတဲ့အခါကျတော့လှူတဲ့တန်းနဲ့ပင်ကနေသလားတခြားနဲ့ပေးတာလားစေရနာလေးနဲ့ပေးနေတာလားစေရနာလေးဆိုတာတခြားတရားလေးလားနန္တရားလေးလားအဲဒီနန္တရားလေးကိုဟောတာနန္တရားလေးပါပဲလို့ရှင်းလိုက်မယ်ဆိုရင်တခြားဖြစ်မှာလားဝိပဿနာဖြစ်မှာလားအဲနန္တရားလေးတွေဖြစ်ပြီးတော့ဘာဖြစ်တဲ့တော့ဖြစ်ပြပါသေးတာတော့ဟောဒါလေးကဒုက္ခသစ္စာလေးပါပဲဖြစ်သဘောပြန်သဘောလေးပါပဲလို့အဲဒီလိုလေးများရှင်းမှတ်ပြီးတော့ဒါနာကုသိုလ်ပြုမယ်ဆိုရင်ဝိပဿနာဉာဏ်လေးမပေါ်ဘူးလားပေါ်သွားလားအဲ့ဒီတော့ဝိပဿနာဉာဏ်လေးပေါ်သွားတာအဲ့ဒီဝိပဿနာအဲဝိပဿနာဉာဏ်လေးပေါ်သွားတာအဲ့ဒီဝိပဿနာဉာဏ်ဖြစ်အောင်ဘလို့ကအကူညီပေးလိုက်တာလဲမင်းရင်ဒါနာစေရနာလေးကအကူညီပေးလိုက်တာဘလို့ကအကူညီပေးလိုက်တာလဲဒါတော့ဒါနာစေရနာလေးပေါ်လာတိုင်းပေါ်လာတိုင်းအဲ့ဒီဒါနာစေရနာလေးကိုဘာလို့ရမလဲဖြစ်ဖြစ်မြောင်ကြည့်ဒါမမလားဒါနစေရနာလေးပေါ်လာတယ်ပေါ်လာတယ်ဘာလို့ရမလဲသီလစေရနာလေးပေါ်လာတယ်ဘာလို့ရမလဲသမထစေရနာလေးပေါ်လာတယ်ဘာလို့ရမလဲဘာကုသိုလ်ပဲပြုခြင်းနဲ့ကုသိုလ်ပြုအဲဒီကုသိုလ်စေရနာလေးပေါ်တိုင်းပေါ်တိုင်းဘာလို့ရမလဲဖြစ်ပြမြောင်ကြီးတော့ဖြစ်ပြကဘာသစ္စာတော့ရှုတဲ့ဉာဏ်ကဟောမိုင်းငယ်ကလေးတွေမဖြစ်ဘူးလားဖြစ်သွားကျသွားပြီဒုက္ခသစ္စာကိုသိတာဖြစ်တဲ့အတွက်တခြားသိတဲ့ဉာဏ်လားသစ္စာသိတဲ့ဉာဏ်လားဩသစ္စာသိတဲ့ဉာဏ်ကလေးဖြစ်သွားပြီတန်ဖိုးမရှိဘူးလားဖြစ်သွားလားတန်ဖိုးရှိသွားပြီနော်အဲ့တော့ဒါနာကုသိုလ်စေရနာလေးကိုအကြောင်းပြုပြီးတော့မေဃသစ္စာဖြစ်အောင်လုပ်ယူတဲ့နေလာကလေးများသိသွားကြမယ်ဆိုရင်ဒါနာကုသိုလ်ပြုတိုင်းပြုတိုင်းမေဃသစ္စာလေးတွေမဖြစ်ဘူးလားဖြစ်လားသီလကုသိုလ်တွေပြုတိုင်းပြုတိုင်းကမေဃသစ္စာမဖြစ်ဘူးလားဖြစ်လားသမထကုသိုလ်ပြုရမ်းလည်းမေဃသစ္စာဖြစ်မယ်အဓိကကတော့အမှန်ကိုသိအောင်ကြိုးစားဖို့ပဲအမှန်တရားကဘာလဲယုတ်တရားနဲ့နတ်တရားလူရတဲ့တရားတရားကလူတာလားစေရနာကလူတာလားအဲ့ဒီစေရနာလေးကပေါ်လာတဲ့အခါကျတော့မိမိရဲ့အခြားခြားသောနတ်တရားကလေးတွေနဲ့မိမိရဲ့သဏ္ဍာန်မကြီးတဲ့ယုတ်တရားကလေးတွေနဲ့ပူးပေါင်းပြီးတော့လူကြီးစရမူရလေးတွေမဆောင်ရဘူးလားဆောင်ရလားတကယ်တမ်းညာတော့ပုဂ္ဂိုလ်တရားကလူနေတာလားယုတ်တရားလေးကလူနေတာလားဘောဂသာရဘာကသီလဆောက်နေရလားယုံနာတွေကသီလဆောက်နေရလားအေးအဲယုံနာတွေပါပဲယုံနာတွေကလူနေတာပါအလူလူဝပြည့်စုံတွေကတော့ယုံတရားလို့ခေါ်ပါတယ်အလူကပုဂ္ဂိုလ်ဆိုတာလည်းယုံတရားနန္တရားပါပဲလို့အဲဒီလိုလေနေရာတပြည့်ခိုင်တဲ့ကာလဖြတ်ခနဲ့ညာကလေးနဲ့တယောက်ကြိုးစားပြီးတော့လူတိုင်းမယ်ဆိုရင်မိမိလူတဲ့တန်းတဲ့လူဒါနာတွေဗာတိစာလေးဖြစ်သွားတော့မေဃသစ္စာလေးမဖြစ်ဘူးလားဖြစ်သွားလားဗာတိစာမြင်လို့မေဃသစ္စာဖြစ်တာတော့ဒုက္ခသစ္စာကိုမြင်အောင်ကြိုးစားလို့ဒုက္ခသစ္စာမြင်တဲ့မြင်ကလေးရသွားလို့သစ္စာသိတဲ့တိကလေးရသွားလို့ဘာသစ္စာဖြစ်တာတော့အဲမေဃသစ္စာဖြစ်တာပေါ့ဒါကြောင့်မလို့ဒါနာကုသိုလ်စေတနာလေးတည်တဲ့နော်ဘုဇုကတမေဃံနဲ့မေဃသစ္စာလမ်းကြောင်းပေါ်ကိုဖြောင်းမြောင်းတန်းတန်းရောက်သိနိုင်တဲ့တရားကလေးလည်းဖြစ်ပါတယ်လို့မြတ်စွာဘုရားမပြောဘူးလားပြောခဲ့လားအဲဒီတော့မေဃသစ္စာလမ်းကြောင်းပေါ်ဖြောင်းမြောင်းမှန်မှန်ဖြောင်းမြောင်းတန်းတန်းရောက်သွားမယ်ဆိုရင်ဇန္နမောကပဒံဝရံနဲ့နိဗ္ဗာန်ရောက်ကြောင်းအချိန်ကောင်းကလေးကိုမပြေဘူးလားဖြစ်သွားလားဒီတော့ဝိပဿနာကုသိုလ်တစ်ခုတည်းကမှနိဗ္ဗာန်ရောက်ကြောင်းတရားဟုတ်ရဲ့လားဒါနကုသိုလ်ကလည်းနိဗ္ဗာန်ရောက်ကြောင်းတရားသီလကုသိုလ်ကလည်းနိဗ္ဗာန်ရောက်ကြောင်းတရားသမထကုသိုလ်ကလည်းပဲနိဗ္ဗာန်ရောက်ကြောင်းတရားသို့တော့ဒါနသီလသမထအပေါ်မှာဒါနသီလသမထတရားအပေါ်မှာတခြားနဲ့ဥသိပေးရမလားဉာဏ်နဲ့ဥသိပေးရမလားဒါနကုသိုလ်ကလည်းဉာဏ်ရဲ့အချမ်းရဖြစ်ပါစေသီလကုသိုလ်ကလည်းပဲဉာဏ်ရဲ့အချမ်းရဖြစ်ပါစေသမထကုသိုလ်ကလည်းပဲဉာဏ်ရဲ့အချမ်းရတိအစိတ်တန်စာလေးဖြစ်ပါစေအဲဒီလိုအစိတ်တန်စာလေးဖြစ်သွားပြီဆိုရင်မိမိတို့ပြောလို့တဲ့ဒါနတွေနိဗ္ဗာန်ရောက်ကြောင်းတရားဖြစ်ပြီးတော့သံဃာမထွမြောက်ဖို့အတွဲအကွယ်ကြီးပေးပါလိမ့်မယ်သံဃာမထမြောက်ဖို့ရန်အတွဲအကြောင်းတရားအဖြစ်နဲ့ဆောင်ရွက်ပေးပါလိမ့်မယ်ဆိုတော့သံဃာမထမြောက်ကြောင်းတရားသည်ဗာဒိစ္စာလေးလေမေဃသစ္စာဒီနေရာမှာသမုဒယသစ္စာပါသေးတာမပါတော့ဘူးနော်သမုဒယသစ္စာဘာလို့မဟုတ်တာလဲမေးတော့အဝိဇ္ဇာမပါတော့ဘူးတဏှာကပါသေးရလားဥပါဒါကပါသေးရလားအဝိဇ္ဇာတဏှာဥပါဒါမပါတော့တဲ့အတွက်ကိုပြုတဲ့ကုသိုလ်တွေဗာဒိစ္စာဖြစ်သွားတော့သောတာရောင်ကတော့ဝိဇ္ဇာရဏဥပါဒါဥသိပြီးတော့ပြတော့ဗာသိစ္စာတော့သမုဒယသစ္စာအခုကျတော့ဝိဇ္ဇာရဏဥပါဒါမပါဘဲနဲ့မပါအောင်ကြိုးစားပြီးတော့ပြလို့တဲ့အခါကျတော့ဉာဏ်ကလေးဥသိပြီးတော့ပြလို့တဲ့အတွက်ဗ အသစ္စာလေးဖြစ်သွားပါလေ။မေဃသစ္စာလေးဖြစ်သွားပြီဆိုရင်တနည်းနဲ့တစ်ချိန်ချင်းအမြန်ဆုံးသောနိလအဖြစ်နိရောဓသစ္စာမြာဘုရားရမှာလား။နိရောဓသစ္စာရသွားရင်သဒ္ဒရာမထွမြောက်ရမဖြစ်ဘူးလားဖြစ်သွားလား။အမြတ်သစ္စာနှစ်ပါးရသွားပါပြီတဲ့။ဒီလိုမလား။အဲဒီတော့အမြတ်သစ္စာနှစ်ပါးရအောင်ဒါနကုသိုလ်ကိုချေတည်ပြီးတော့လည်းမေဃသစ္စာနဲ့နိရောဓသစ္စာရအောင်ကျူတာနိုင်တယ်။သီလကုသိုလ်၊သမာဓိကုသိုလ်၊ဘာဝနာကုသိုလ်ဘယ်ကုသိုလ်ကိုပဲချေတည်တယ်။ဒီနေရာမှာညာကလေးဥသိပြီးတော့ပြုမယ်ဆိုရင်နိရောဓသစ္စာနဲ့မေဃသစ္စာနှစ်ပါးရကြအောင်အချင်းနဲ့မဖြစ်ဘူးလားဖြစ်သွားလား။အဲဒီလိုဆိုဟောရီသန္တရာကြီးထဲမှာမထွက်ဘူးလားထွက်သွားမှာလား။ဘုန်းတော်ပရိသတ်တွေကသန္တရာလေးကျင်လာလားသန္တရာမှာထွက်ကျင်လာလား။သန္တာထွက်ကျင်ပါလေဆိုနောက်ဆုံးပြောတဲ့ရွယ်ချက်နှစ်ပါးနဲ့ပြည်စုံလူတန်းရမယ်။ပရမနှစ်ပါးပရမရွယ်ချက်နှစ်ပါးနဲ့သာပြည်စုံလူတန်းမယ်ဆိုရင်သန္တာပြင်မဲ့ရောက်မလားသန္တာနဲ့ကျင်လည်မလား။သန္တာမှလွမြောက်ကျင်ပါလေဆိုရွယ်ချက်ဘယ်နှမျိုးကိုလက်ခံထားရမှာလဲ။နှစ်မျိုးပါလိပါလေဒါနာဥစ္စကတာမက္ခရဲ့ဒါနာမောက္ခပဒဝရရဲ့တဲ့နော်။အဲ့ဒီတရားနှစ်ပါးကိုလက်ခံပြီးတော့ကြိုးစားမယ်ဆိုရင်မိမိတို့ရဲ့သတ္တမမေဃသစ္စာလေးတွေကျင်းပြီးတော့နိရောဓသစ္စာဆိုတဲ့နိဗ္ဗာန်ရပါလိမ့်မယ်။အဲ့ဒီသစ္စာတရားနှစ်ပါးသည်အမြတ်သစ္စာဖြစ်တဲ့အတွက်မိမိတို့ကြိုးပမ်းသိတဲ့သစ္စာတရားနှစ်ပါးဖြစ်သောကြောင့်အဲ့ဒီသစ္စာတရားနှစ်ပါးရအောင်အမြဲဆုံးသောနိလအဖြစ်ကြိုးစားကြပါလို့တိုက်တွန်းရင်းနဲ့ကဲနိုင်စီလို့ဒါရုကိုတော့ကြအောင်လို့